Welcome to Vodka in Burmese.
မင်္ဂလာပါတို့ရှင်ပြည်ကံပြည်သူဝါရှင်တန်ဒီစီမြို့တော်ကနေထပ်စကိုကနေစမစလီရဲ့စနေနေ့ဘာဗီဝေးမြန်မာအစီအစဉ်ကိုအစောရကိုနိုင်ရတဲ့အစီအစဉ်ထုတ်ပြန်နိုင်လို့မိသားစုကိုနှစ်ဆက်ငါးသုံးနှစ်နဲ့လိုင်းလက်မီတာ90ကနေထိုက်ရိုက်သွင်းပေးနေပါပြီရှင်။စနေနေ့အတွက်အစီအစဉ်မှုကကြပ်စွန်ပါရှင်။မင်္ဂလာညချမ်းပါရှင်။ဒီကနေ့ပတ်သက်တဲ့ညကိုရန်နိုင်တဲ့ကျွန်မနန်းလာတို့ပြပါပ ချီတဲ့ပြည်သူကြိုးဆိုခဲ့ကြပါတယ်။ဟောင်ကောင်ကလူပြတဲ့နေရာတစ်ခုမှာလက်လုံးပုံးတွေဆန်တာကြတဲ့ဖြစ်ရတဲ့ပတ်သက်ပြီးတော့တန်ရရှိသူလူ၃ဦးကိုဖမ်းဆီးလိုက်တယ်လို့ဟောင်ကောင်ရဲတို့ကပြောပါတယ်။ဒီလိုသတင်းတွေကြားမှာပါမဆိုမို့
။ဟုတ်ကဲ့ပါနန်းလောင်ရေဒီစနေညအတွက်သောရရှင်နေနာဆင်ရမယ်။ထစ်တန်းရောက်သတင်းလွှာတွေကတော့နေသားနိုင်ငံ Hate ICJ တရားရုံးကနေတရားရင်ဆိုင်ပြီးတော့မြန်မာနိုင်ငံကိုပြန်လာတဲ့နိုင်ငံတိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုနေတော်မှာပြည်သူတွေကတောင်းတုံဖြတ်ဖြတ်ကြိုးစိုးပါတယ်။အမှုရင်ဆိုင်ပြီးတဲ့နောက်ပိုင်းမှာတော့ ICJ တရားရုံးဆုံးဖြတ်ချက်ချမယ်အခြေအနေအလားအလာဘယ်လိုရှိပါလဲ။
ဒီအုပ်ချုပ်ကိုလည်းနောက်ဆုံးမှာဒီအားလုံးရှောင်ရက်ပြီးခဲ့ကမှာပြောတာက we will queue the order as soon as လို့အမြင်ဆုံး
နိုင်ငံကဥပဒေညာရဲ့ကိုချပိုင်းပြေစားစရာပါပဲရှင်။နောက်မနိုင်ငံဘက်ကတီခုခံရှောင်လဲခဲ့တဲ့အကျိုးဆောင်ရှိနေ William Chapkett ဒီ writer တဲ့နဲ့တွေ့ဆုံမင်းညာကံကိုလည်းတဆက်ပြရှိရတယ်။ရိုဟင်ဂျာတွေရဲ့ခြေကတရဘူးဒီမှာနဲ့ကြီးကြီးချပောက်ခဲ့ပါတယ်။ဒီလိုသတင်းတွေမသားခင်နားဆင်ပါပါ။အခုရောက်တော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရိုင်တို့တင်ဆက်ပေးကြပါမယ်ရှင်။
ကိုရီးယားရမဟာဗျူဟာမြောက်နျူကလီယားကကွိစီစီဖြစ်နေဆိုဟေချူရိုတင်းစခန်းကအလွန်ကြီးကြီးတဲ့စမ်းသပ်မှုကိုပြလုပ်ခဲ့တယ်လို့ကိုရီးယားကတကယ်ပြောပါတယ်။အမေရိကန်နဲ့နျူကလီယားစပေါ်တွေထိကုန်ပြန်စားဖို့သူပါပေးထားတဲ့တပ်ပြရဖို့သတင်းတစ်ပတ်လောက်လုံးမှာပဲမြောက်ကိုရီးယားတွေ့တဲ့နဲ့ခုလိုတက်ရဖြစ်လို့သူ့ရဲ့တောင်ပြင်းချီတဲ့နျူကလီယားစမ်းသပ်တွေလည်းမလဲချင်းချပြောဆိုထားပါတယ်။အစိုးရပိုင်းကိစ္စနဲ့တင်းခန်းတာတော့ဒီကနေ့ဘာကိုဆက်ခဲ့လဲဆိုတာပြောဆိုမသွားသလိုထပ်ပုံတွေကိုလည်းဖော်ပြမသွားဘူး။ဒါပေမဲ့ဒီကြိမ်စမ်းမှုပဲဖြစ်ခဲ့တဲ့ကလို့ပဲတိတ်ကိုပါတဲ့ rocket engine နဲ့ဆိုင်းစမ်းသပ်မှုဖြစ်ခဲ့ရာဆိုဟေချူရိုလွှတ်တင်းစခန်းမှာပဲပြခဲ့တာလို့ပြောပဲမြောက်ကိုရီးယားနိုင်ငံဟာပြကစားပြီးတော့တောင်နဲ့တက်ပြတုံးချီစမ်းမှုစတဲ့ညမနဲ့ပြုလုပ်ခဲ့ပြီးပါကိုရီးယားနဲ့တာဝဲပြတုံးညာညာတွေတုံးပြပြီးတော့ဆိုဟေချူလွှတ်တင်ရေးစံကနေဆက်တိုက်ချူလူတစ်စင်းကိုအာဂါတာလွှတ်တင်နိုင်ချစ်တယ်လို့ကြွန့်ကျင်တဲ့သူကတုံးတာပဲ
ဝေဂရယောင်ငါကြောင့်သွေးဘောထူညီချက်ကိုမနစ်ချာနိုင်ငံဆုံးအတိအကျလိုက်ပဲအခုလိုနိုင်ငံကုန်သွေးဘောထူညီချက်ကိုပြင်ညာလိုက်တဲ့အမေရိကန်လည်းသဘောအနေနဲ့ကြိုးရှိစီမှာပြီးတော့ပတ်ချီတဲ့ဒီလေတွေကိုလည်းဝယ်နိုင်မှာဖြစ်တယ်ဆိုပြီးတော့အမေရိကန်သံတော်ကပြောပါတယ်သူစုကကုန်သွေးဘောထူညီချက်ကလည်းကောင်းတဲ့ဘောထူညီချက်ဖြစ်လို့တမထောင်ကဒီနောက်တွေကိုပြီးတော့မှာပြောပါအမေရိကန်တရုတ်နိုင်ငံကုန်သွေးဘောထူညီပြမအစဉ်ကိုဖတ်သဘောကြည့်ကြပြောအခုလိုသဘောပြတ်အတွက်ကုန်သွေးကုန်တွေကိုလည်းဝယ်နိုင်မှာတယ်ဆိုပြီးတော့နိုင်ငံတော်ရှိတွေကပြောပါတယ်ဒီကုန်သွေးဘောထူညီမှုတရုတ်နိုင်ငံအမေရိကန်ရဲ့လက်ထောက်ကုန်ပစ္စည်းတွေဆိုင်ရာစီးပွားတွေကိုပြီးတော့ရင်းသက်နိုင်မှာဖြစ်လို့ကျောက်အနာနေဘက်ကပြောပါတယ်တမထောင်ကလက်ထောက်ကုန်ပစ္စည်းတွေတခုတည်းနဲ့ပဲသိကြငါတို့ပြန်လောက်ထီရှာမှာဖြစ်ဆိုပါရယ်ယူနိုက်တက်နဲ့အမေနည်းနည်းပြပေးတဲ့ office တွေညထောက်ကုန်ပြီးဆိုင်ပစ်စနဝန်တွေကိုလည်းဒေါ်လာပြီ200လောက်ထီတွင်းပြီးတော့ပို့ပြီးပြလို့ American ဆိုရတဲ့ CEO ကနေ့ကနောက်မှာပြောကြားခဲ့ပါတယ်ည
ပြည်နယ်ကမနိုင်ငံရှိရေးအနေနဲ့ပရင်ခရယ်ပစိစာတာအချင်းတမီဒေဝန်ဂျော်ရစ်ဂျွန်စကရွေးကနေကပြောဆိုသွားပါတယ်ဒီရလာဆာဗာဒီအနေနဲ့ပြည်ရဲ့ရောက်ပဲဖြစ်လို့လည်းညှို့ချောင်းကပါတယ်ပရင်ခရယ်ဆာတောင်လုံးမဆူပါမဲတဲ့ညှို့ချောင်းကတော့ကပဲကြားတဲ့ခွေးတော်တီပြအရာဗာဒီနဲ့အားပေးလို့လည်းဖြစ်တာတက်နစ်ကညလုံးစိမ်းဖြစ်နေမှာဥရောပကကပြည်ပဒေဝန်ဂျော်ကတိပြောပါတယ်ကွန်တီပါတီကဘာမှမပိုင်ပေးကြတဲ့ဒီဝန်ကိုလည်းပွင့်ချာကျေးဇူးတင်ဆိုသလိုတိုင်ကလည်းကစားပြမဲ့ကွန်ဆာဗေးတစ်အစိုးရတဲ့ဖွဲ့ကိုလည်းကတိပြထားပါဝန်ချုပ်မစ္စဂျွန်စနဲ့ကစားပါတီမှနေရ650မှာ365ရက်အများလိုက်ပြီးတော့တာတောင်80စကွန်ခုနှစ်ပိုင်းအကောင့်
ဒီလိုနိုင်ငံကလည်းကျွန်တော်ပြီးတော့ပေါက်ကောင်တိစရေးအတွက်ဆောင်ရောက်ထိရတယ်လို့ပြောလိုက်ပါတော့ဒါပြင်ကိုသွားရဟာအင်းနာကလည်းမြန်မာနှစ်ရုပ်လောင်းလောင်းကိုလည်းလက်ခွင့်ရတယ်လို့ပြောပါတယ်။ကြောင်ပေါက်ကြောင်ဒီချတ်ကပြင်းနေမှာကြောက်လို့နေမိအောင်ချုံနေတဲ့ကာတာစီးလေးကြောင့်ရေကညင်းနေပြီးတော့မြန်မာဖြစ်နေပါတယ်။ငါးတွေငရှိတင်ပြီးတော့ဒီမှာပေါက်နေတဲ့မှာတင်နေတာတွေကိုပြင်ကိုသွားတွေတွေ့ရတယ်ရဲတဖက်ကပြောပါတယ်။ဒီတက်ကြောင်ရောက်လောင်းလောင်းကိုလည်းဒါပဲတက်ဆက်သူလားမှတ်ချက်ဖတ်ကြည့်ပါတယ်။ပြောက်ခွင့်တော့လူနဲ့တဝေးထွက်နေတဲ့ရှောက်ဖွဲ့တွေဟာအင်းကိုပြီးမှန်တဲ့ကိုနေတော့လက်ကိုချူချိုက်ပြအောင်တဝေးမှုနေစင်ပြီးတော့ရှောက်ခဲ့ပါတဝေးဟာဖြစ်နေတဲ့အချက်ပြီးတဲ့နေမြေဖုန်းလေဆိုတော့ညီစလန်အားနေပါတည်းပြထားတယ်။ရေတော့ပြောဆိုသူတို့ကိုရှော့တွေ့ကြတယ်။တက်တင်ပြန်ပြပါတော့ရေလောင်းသူကိုတွေ့ရှိလို့ပြီးတော့ပါတယ်နော
်။ American football team ပိုင်းတင်နေတော့ Stein on the thumb. Like was still has fish on. တိုင်းတန်နေပါစတော့တော့ပြမနာလို့မှာလက်ပြဘူးပြီးဟာစားမှာလို့ပြောထုတ်ပြီးတော့
ဒီအင်မဘိုင်းစီစဉ်ကနေစနေနေ့ညဖက်ထဲရောက်တဲ့နေတွေကိုဆက်ပြီးတော့တင်ပြရတယ်။မြန်မာနိုင်ငံထိမြောက်နိုင်ငံတကာတရားရုံးစီဂျီမှာတရားရင်ဆိုင်ပြီးတော့ဒီနေ့ပြန်ရောက်တဲ့နိုင်ငံခြားရေးညတော်အောင်ဆန်းစုကိုနေတော်မှာထောက်ရပြည်သူတွေတို့ခဲ့ကြပါရယ်။လူမျိုးရောဖြန့်မှုကားပဲတာစီနိုင်ငံကဥပဒေချုပ်ဖောက်ရဆွဲခံရတဲ့မြန်မာနိုင်ငံကိုစား ICJ တရားရုံးမှာတောင်းဆိုခြင်းနဲ့အဖွဲ့ကသုံးရခုခံချက်လိုက်ခဲ့တာပါ။မြန်မာစတက်ရဲ့ချုပ်ဖောက်မှုကြောင့်ရထိုင်မြောက်ပိုင်းကနေရိုရင်ဂျာခွန်သိန်းကျော်နဲ့ရှိဖက်ကိုရေးကလုံးခဲ့ရဖြစ်ဟာလူမျိုးရောတက်မှုမြောက်မြောက်ပြီးတော့ကမ္ဘာနိုင်ငံကမြန်မာကို ICJ တရားရုံးဆွဲချက်တင်ထားပါ။မြန်မာနိုင်ငံနဲ့ဆက်ရှိနေတဲ့ရိုရင်ဂျာတွေပေါ်ထုတ်ခွင့်ချုပ်ဖောက်မှုတွေဆက်ပြမဲ့အလားအလာတွေဖြစ်တဲ့ကြောင့် ICJ မှာတရားရင်ဆိုင်တော်အတွင်းဒီလောက်ရောက်ကဏ္ဍတွေအတွက်ကြားဖြတ်အရေးယူဆောင်ချက်တွေကို ICJ ကချမှတ်ဖို့ကမ္ဘာနိုင်ငံကပန်ချခဲ့တာပါဒီဇင်ဘာလ10ရက်နေ့23ရက်နေ့အထိ ICJ ရဲ့ရုံးမှာကြာမှာတော့ဒီဆုချက်တွေကိုထောင်ဆန်းစုကြည်ကညှိစုခဲ့လို့ ICJ မှာကြားနာမယ်ဒီကနေ့မြန်မာနိုင်ငံကိုပစ်ပလက်တောင်းဆိုခဲ့တာပါရေသားဆိုတဲ့အုံလုံးလည်းမြန်မာအစိုးရကတော့နှစ်တကာဆွေးနွေးတဲ့လောက်လူအခွင့်ကြုံရမရှိဘူးပြောဆိုထားပါတယ်
ဟောင်ကောင်ကလူပြတ်တဲ့နေရာကမှာလှုပ်ပုံတွေစတဲ့ပြည့်နေဖတ်ပြီးတော့အများကြီးသူလူတွေပုံတွေမှာဖမ်းဆီးလိုက်တယ်လို့ဟောင်ကောင်ရဲ့တပ်ဖွဲ့ကပြောပါတယ်။သူတို့နဲ့တူဖောက်ခွဲပစ္စည်းဓာတ်ပစ္စည်းတွေ၊ကြာအင်ဂျင်တွေနဲ့ဒဏ်ငွေကံမျိုးတွေပြင်ဝေးထိန်ကြီးတွေကိုပါဖမ်းမိလို့ရဲ့တပ်ဖွဲ့ကပြောတယ်။ညွန်လာကစတဲ့နယ်ကစတဲ့ဆန္ဒပြပေးမှာဖောက်ခွဲပစ္စည်းတွေဖမ်းဆီးနေတာဖြစ်ပြီးတော့ဒီနေ့ပြည့်ရက်ကတော့နောက်ဆုံးဖမ်းဆီးမှုလည်းဖြစ်ပါတယ်။သူတို့မှသူတို့ထူအဖြစ်အပျက်ရှိထားသူတွေကိုဟောင်ကောင်ကနေရုပ်ပြည်စီလွှဲပြပြီးတရားဆိုင်တွေမှာဥရိယတင်လည်းကိစ္စကိုချိန်ခံပြီးတော့ပြီးကျွန်တော်ကစပြီးဟောင်ကောင်မှာသူကဆန္ဒပြပွဲတွေဖြစ်လာခဲ့တာဖြစ်ပြီးတော့အဲ့ဆန္ဒပြပွဲဖောက်ခွဲပစ္စည်းကိုရဲ့ချက်ဖွဲ့ဖမ်းဆီးနေတယ်ဖြစ်ပေမဲ့နောက်အဲ့ဒါနဲ့ပတ်ထားတဲ့လက်ပုံကိုချိန်ခဲ့ရတယ်လို့ပြောတယ်။အဲ့ဒီဘုံမျိုးလိုဟောင်ကောင်ရဲ့ကိုတိုက်ခိုက်ရဖြစ်ပြရဆိုတော့လေရပါတယ်နေရာစေ။ပတ်တော်ကသူတို့ရဲ့အတုံးရဲ့အရင် PADB လက်လုံးဘုံဖောက်ခွဲပစ္စည်းတိလိုကလည်းဖြစ်လာလာမှာရဲတပ်ဖွဲ့ကတင်းတိမိခဲ့လလောဖမိခဲ့တဲ့ချက်ပြတဲ့သူမလဲဖွဲပြတဲ့သူကိုတင်းတိလာမိခဲ့ပါတယ်နော်
။အာဖဂန်စတန်နဲ့ရှေ့မြောက်ဒီမင်းကြီးဖြစ်တဲ့အဖွဲ့ပြင်းမှာတာလီဘန်ထွက်လက်ချောင်းအစိုးရအလုပ်ရုံးရဲ့တပ်သား6000ကိုထိမနဲ့သိဆုံးသွားတယ်လို့အစိုးရတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ကွာတာဘန်ဒေတာကအာဆစ်ချေဆဲစနကူမှာရှိတဲ့လုံချွင်းတပ်သားခုနှစ်ဦးကတုတ်တက်ချင်းချင်းမနေ့ညကပြစ်ခတ်တက်ခဲ့ကြတာပါ။အဲ့လိုပြစ်ခတ်ခဲ့တဲ့တပ်သားတွေကစကန်ထက်ကလက်နဲ့ခဲရံနေတဲ့စစ်ကားကိုခိုးယူပြီးတပုံခွဲရှိတဲ့ဒေတာဖက်ကိုထွက်ပြေးခလုံးသွားကြတယ်လို့လည်းပြည်နယ်အကြီးအကဲဂူလမ်ဟာဘစ်ဇာရက်ကဗီယိုအေကိုပြောပါတယ်။ဒီဖြစ်တဲ့အာဖဂန်ဆိုးရတပ်သားနှစ်ဦးထံမှလည်းတန်ရာရခဲ့တာပါ။ဖြစ်ရတွေကိုမကြနာဆိုသလိုချက်ကားပြောဆိုလို့ရှိတဲ့တာလီဘန်တပ်ဖွဲ့ကတက်မှုဟာသူတို့လက်ချက်ဖြစ်တော့အစိုးရတပ်သား32ဦးထံမှကိုတက်ချက်ခဲ့တဲ့အပြင်စစ်ဆောင်ပါတင်ခဲ့တယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်
။ဒီကတိုင်းကပဲဒီပြည်နယ်ကနေရနိုင်ငံရဲ့နိုင်ငံချင်းဥရီမှုညံကိုစနစ်တိုက်ခတ်ခွဲပါတီခေါင်းဆောင်ဟုတ်တယ်ညလေးမျိုးမှာမေကောပြောထောင်တဲ့ရှိတဲ့ဟုတ်ကလေးလာပြီးတော့နှထောင်ခဲ့ရပါတယ်။25ခုနဲ့တိုင်ငယ်ပိုင်ဖိနှိပ်မှုတွေကြောင့်ပါကစ္စတန်နဲ့ဘီကစ်နိုင်ငံတွေကနေအင်းငံခပြည့်လာတဲ့ဗုဒ္ဓဘာသာဝင်တွေ၊ရမဘဝင်တွေ၊အိန္ဒိယဘာသာဝင်တွေ၊ဒိန်းဘာသာဝင်၊ပစီနဲ့စစ်ဘာသာဝင်တွေအိယာဥရီတရားနိုင်ငံဖြစ်ခွင့်ရပါတယ်။ဒီမှာနိုင်ငံပြည်လာတဲ့ပုံစံစီတော့အချက်ပါဦး။အော်တော့ကနေမှာပြည်နိုင်ငံချူရီမှုရဲ့တစ်ကိုအိန္ဒိယထက်လို့ထောက်ခံတဲ့35မဲ၊ကန်ကောက်35မဲ၊ဘီကေဘုဒ္ဓနဲ့ပဲပြည်ပြပါ။ဒီမှာတန်းကိုအိန္ဒိယသမ္မတကလက်မှတ်ရေးထိုးပြီးတော့ဥပဒေဖြစ်တဲ့ဝင်အတီဖြစ်လာမှာဖြစ်ပါတယ်။နိုင်ငံသားဖြစ်ခွင့်ဥရီမှုဂျန်းကိုတော့ပြီးခဲ့တဲ့မီလာမှာပြန်ပြီးရွေးခံရတဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဟိန္ဒူလက်ဝဲပါတီအစိုးရကဦးဆောင်တင်သွင်းခဲ့တာဖြစ်ပါတယ်ခင်ဗျာ
စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်ဒီကနေ့မှာတော့네덜란드နိုင်ငံ The Hague နိုင်ငံတကာတရားရုံး ICJ ကနေတရားရင်ဆိုင်ပြီးတော့မြန်မာနိုင်ငံကိုပြန်လာတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့မြန်မာစိုးရကိုယ်စားလှယ်အဖွဲ့ကိုနေပြည်တော်မှာပြည်သူတွေကတောင်းတောင်းဖြတ်ဖြတ်ကြိုဆိုခဲ့ပါတယ် ICJ တရားရုံးမှာအမှုရင်ဆိုင်ခဲ့တဲ့မြန်မာနိုင်ငံအနေနဲ့အပြန်အလှန်ကြားနာမှုတွေအပြီးမှာတော့နိုင်ငံတကာတရားရုံးဘက်ကအမြန်ဆုံးဆုံးဖြတ်ချက်ချနိုင်ခြင်းရှိပါတယ်လို့နိုင်ငံတကာဥပဒေရေးရာပညာရှင်တဦးကလည်းတုံ့တက်လိုက်ပါတယ်အကြောင်းစုံဆက်ပြီးပြောပြပါမယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူမျိုးတုံးတက်ဖြတ်ခဲ့တဲ့ဆိုပြီးမြန်မာနိုင်ငံပေါ်လူမျိုးတုံးတက်ဖြတ်မှုဆိုင်ရာဆွဆွဲချက်နဲ့နိုင်ငံတကာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကတိုင်ကြားထားတာကိုနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင် ICJ တရားရုံးမှာတွားရောက်ရင်ဆိုင်ဖြေရှင်းခဲ့တာဖြစ်ပါတယ်။ဒီဇင်ဘာလ10ရက်နေ့ကစတင်ခဲ့တဲ့မြန်မာနဲ့ဂမ်ဘီယာနိုင်ငံချင်းအလိုက်ရှောက်လဲမှုရောအပြန်အလှန်ရှောင်လဲမှုတွေကဒီဇင်ဘာလ12ရက်နေ့မှာအဆုံးသတ်ခဲ့တာဖြစ်ပါတယ်။ဒီကနေ့ဒီဇင်ဘာလ14ရက်နေ့စနေနေ့မှာတော့ Netherlands နိုင်ငံ The Hague မြို့ကနိုင်ငံတကာတရားရုံး ICJ ကနေတရားရင်ဆိုင်ပြီးတော့မြန်မာနိုင်ငံကိုပြန်လာတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ကိုနေပြည်တော်မှာပြည်သူအများကတောင်းတဖြတ်ဖြတ်ကြိုဆိုခဲ့ကြပါတယ်။အခုကြားခဲ့ရတဲ့အတန်ကတော့နေပြည်တော်နိုင်ငံတကာလေဆိပ်ကနေနေအိမ်ကိုပြန်လာနေတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုလမ်းမဝဲရာတစ်လျှောက်ကပြည်သူတွေဝန်ထမ်းနေတဲ့အကြောင်းသူအကြောင်းသားတွေကြိုဆိုနေကြတဲ့အတန်ဖြစ်ပါတယ်
။တို့ရဲ့နိုင်ငံကောင်းဆောင်လူကောင်းဆောင်အမေစုကအသက်84နှစ်နဲ့ဖြစ်နေပါသေးတယ်။ဒါပေမဲ့တိုင်းပြည်အတွက်သူဟလာကဘာလည်းပတ်ပြီးတော့စီယုံရည်လက်စင်းခုနပြောသလိုတိုင်းပြည်တိုးတက်တိုးတက်ကြောင်းလည်းလုပ်တယ်။အခုလို ICJ ကိစ္စဂမ်ဘီယာကိစ္စမှာလည်းသူရဲရဲဝင်းဖြစ်ရှင်းတယ်ဒီလိုတက်လက်ချင်းနေတယ်ကျွန်တော်တို့အမေစုကိုကျွန်တော်တို့အမေပြန်လာတဲ့လမ်းမှာအမေသားသမီးတွေအနေနဲ့အမေအမောပြေပါလိမ့်ဆိုတဲ့စိတ်နဲ့အဲ့ရွေးချယ်တာကြူတာပါအမေအကောင်းဆုံးလုံနိုင်ခဲ့တယ်လို့ကျွန်တော်တို့ယုံကြည်ပါတယ်အဲ ICJ တရားရုံးအနေနဲ့ကလည်းတရားမျှတတဲ့စဉ်းစားဉာဏ်ရှိတဲ့တရားသူကြီးတွေအနေနဲ့လည်းမြန်မာနိုင်ငံရဲ့ဖြစ်စဉ်အမှန်ကိုတည်တည်ချာချာလေးလေ့လာပြီးတော့ဆုံးဖြတ်နိုင်ပါစေလို့ကျွန်တော်မျှော်လင့်ပါတယ်
ဒါကတော့ဒေါအောင်ဆန်းစုကြည်ကိုလာရောက်ကြိုဆိုနေသူဘကိုးတိုင်းကကိုမင်းမင်းဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာသူကိုယ်တိုင်တရားတွားရောက်ရင်ဆိုင်ပြီးရှောက်လဲခဲ့ပြီးတော့မြန်မာနိုင်ငံကိုပြန်ရောက်လာပြီးဖြစ်ပါတယ်။ဆိုတော့ဒီနိုင်ငံတကာတရားရုံး ICJ ရဲ့အမိန့်တရားသူကြီးတွေရဲ့ဆုံးဖြတ်ချက်အပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့တရားစွဲခံခဲ့ရတဲ့မြန်မာနိုင်ငံရောတရားစွဲဆိုသူဂမ်ဘီယာနိုင်ငံဘက်ကတရားဥပဒေလမ်းကြောင်းအရစောင့်စားရမယ့်အနေအထားအချိန်ကာလနဲ့ပတ်သက်ပြီးတော့အခြေအနေဘလို့များရှိနိုင်ပါသလဲ။နိုင်ငံတကာဥပဒေရေးရာလေလာသူဥပဒေပညာရှင်ဒေါက်တာမြင့်စံကအခုလိုသုံးသပ်ပါတယ
်။ဟုတ်ကဲ့တရားရုံးဆုံးဖြတ်ချက်ကိုတော့ပြန်ပြောရမယ်ဆိုရင်တရားသူကြီးဥက္ကဋ္ဌကိုယ်တိုင်ကနောက်ဆုံးမှာသူအားလုံးရှောက်လဲချက်တွေပြီးခဲ့ခါမှာပြောတာက order လို့သုံးပါတယ်ခင်ဗျာအဲ့ဒါဗမာလိုတိုင်းပြန်အမိန့်ပေါ့လေဆုံးဖြတ်ချက်လည်းပြောလို့ provisional measures လို့ခေါ်တယ်မတ်တလို့ဆောင်ရွက်မှုသုံးတော့ကျွန်တော်ဟိုမှာပေးချတွေ့ပါတယ် we will issue the order as soon as possible အမြန်ဆုံးကျွန်တော်တို့ထုတ်ပါမယ်လို့ပြောတယ်အဲ့တော့အခုဘလောက်ကြာမယ်ဆိုတော့ခံမှမှုခက်တာပဲတရားသူကြီးတွေကိုယ်တိုင်အခုတို့အမှုတမှုရဲ့မဟုတ်ခင်ဗျာအခုလောလောဆယ်ကိုပဲအခုဂမ်ဘီယာနဲ့မြန်မာကိစ္စအမှုမှာဟောဂမ်ဘီယာစတင်တာနိုဝင်ဘာလ17ရက်ဆိုရင်ဒီနေ့ဆိုရင်တစ်လနဲ့3ရက်ရှိသွားပါပြီဒါပေမဲ့မြန်မာကကြားနာမှုပြီးတာ2ရက်တည်းရှိပါသေးတယ်အဲ့တော့ဘလောက်ကြာမလဲဆိုတော့အတိအကျမပြတ်နိုင်ဘူးအခုနောက်ကျွန်တော်ထင်ရတော့ခရစ်စမတ်မတိုင်ခင်ဖြစ်ဖို့ဖြစ်တဲ့ဖြစ်မှာပေါ့ဖြစ်ဖို့အခွင့်အရေးနဲ့လေနောက်ခရစ်စမတ်ပြီးမှပဲအဲ့ဒီ provisional measure ICJ အမိန့်ကိုထုတ်လိုက်မှလို့ကျွန်မလည
်းအခုအဲ့တော့အဲ့လိုမျိုးတကယ်လို့ဆုံးဖြတ်ချက်ကြပြီဆိုလို့ရှိရင်တော့တရားရုံးကိုတစ်ခေါက်သွားပြန်ပြီးတော့ဒီဂမ်ဘီယာရောမြန်မာရောသွားပြန်ရင်ဆိုင်ရမယ်အနေထားလားဆရာ
ကျွန်တော်အဲ့ဒါကတရားရုံးကအမိန့်ဘယ်လိုအမိန့်ပေးမလဲဆိုတာပုံမှန်မှုတည်ပါတယ်ခင်ဗျအမိန့်ကတကယ်လို့ဂမ်ဘီယာမှာဒေါ်အောင်ဆန်းစုကြည်နိုင်ငံရေးဝန်ကြီးအနေနဲ့တောင်းတာမျိုးခုရှိတယ်အမှုတွဲကိုအမှုကိုတစ်ခုလုံးကိုဖျက်ပလိုက်ဖို့ဖျက်ပေးဖို့ဆိုတာဒီအမှုဟာရှိတယ်ကိုလို့မဟုတ်အောင်ပြန်ရနေဖြစ်ပြီးကိုအဲ့ဒါနမတေချက်ပါအဲ့ဒါမဲ့အဲ့ဒါကိုပြည်ဆိုင်ရာတရားရုံးကမပေးဘူးဆိုရင်မခွင့်မပြုဘူးဆိုရင်ဆိုတော့ဒုတိယအနေနဲ့ကတော့ provisional measure လို့ခေါ်တဲ့ကြားဖြတ်လှုပ်ဆောင်မှုများလှုပ်ဆောင်ပေးတဲ့ဂမ်ဘီယာရဲ့ရှောက်လဲချက်ကိုပယ်ဖို့မပေးဘူးသင်ပြသွားပါတယ်အဲ့တော့ဒီတရားရုံးကအမှုတွေကဖြုတ်မယ်မဖြစ်ဘူးဆိုတော့တချို့အားလုံးကို6ခုစလုံးကိုပေးခြင်းပေးမယ်တရားသူကြီးများတောင်းဖို့လဲတရားသူတချို့က၃ခုပထမ2ခုပြေးသဘောပြတ်တာပါ။ဒါနဲ့၃ခုကိုမပေးဘူးဆိုပြီးတော့အများစုနဲ့ဆုံးဖြတ်ချင်တဲ့ဖြစ်တယ်။အဲ့ဒါဆိုရင်တော့ merit stage လို့ခေါ်တဲ့ merit stage ဆုံးဖြတ်ရအဆင့်ကိုရောက်ရင်တော့ဘလို့ဖြစ်မယ်ဆိုတာကတော့မြန်မာအစိုးရဘက်ကနေအဲ့ဒါကိုဆက်လက်လျှောက်လဲမလားမလျှောက်လဲဘူး။ဒါကတော့အနာဂတ်ကိုပြောတဲ့ချိန်မှာအနာဂတ်ကိုပြောတယ်ချင်းနေပါလိမ့်မယ်။
ဒေါန်ဆန်းစုကြည်ဟာတရားရင်ဆိုင်အပြီးမှာတော့နယ်သာလန်နိုင်ငံ ICJ တရားရုံးအထူးသူ့ကိုလိုက်လံဝင်းရံအားပေးတဲ့မြန်မာနဲ့နိုင်ငံတကာကမြန်မာအတိုင်းဝိုင်းကိုနှစ်ကြိမ်တိုင်တိုင်လက်ခံတွေ့ဆုံခဲ့ပေမဲ့လို့မနေ့တောင်ကြာနေတုန်းကနယ်သာလန်အောက်လွှတ်တော်နိုင်ငံသားရေးကော်မတီနဲ့တွေ့ဆုံဖို့စီစဉ်ထားတာကတော့မျှော်လင့်မထားတဲ့အကြောင်းရင်းတွေကြောင့်ဆိုပြီးပြက်ခဲ့ရတယ်ဆိုပြီးနယ်သာလန်အောက်လွှတ်တော်ကိုကိုးကားပြီးတော့နယ်သာလန်သတင်းတွေမှာတော့ဖော်ပြပါရှိခဲ့ပါတယ်ရှင်။သရရှင်များရှင်တဆက်သေးပါပဲ ICJ မှာမြန်မာဘက်ကနေခုခံရှောင်လဲခဲ့တဲ့ရှေ့နေနဲ့ရိုက်တာသတင်းဌာနမေးမြန်းချက်ကိုတင်ပြပေးကြပါရစေ။ ICJ တရားရုံးမှာမြန်မာနိုင်ငံဘက်ကနေပြီးတော့ရက်တီခုခံရှောင်လဲခဲ့တဲ့ကနေဒါနိုင်ငံကအကျိုးဆောင်ရှေ့နေဝီလျံရှဘတ်ဟာအရင်တုန်းကအယ်ဂျာဇီးယားရုပ်သံနဲ့တွေ့ဆုံမေးမြန်းခဲ့တခုမှာတော့မြန်မာနိုင်ငံတွင်းကရိုဟင်ဂျာမွတ်စလင်တွေပေါ်မှာဖိနှိပ်မှုတွေကိုစန့်ကျင်ဝေဖန်ခဲ့ဘူးသူဖြစ်တဲ့ဆိုပြီးဂမ်ဘီယားရှေ့နေတွေကတော့နယ်သာလန်နိုင်ငံ The Hague မြို့ကကြားနာပွဲမှာဆွဆွဲသွားပါတယ်။ရှေ့နေဝီလျံရှဘတ်ဘက်ကတော့သတင်းတော့ကသူ့လိုရာဆွဲပြီးတော့ရေးသားထုတ်လွှင့်ခဲ့တာလို့ကြားနာပွဲမှာပြန်တုံ့ပြန်ပါတယ်။ဒီကိစ္စနဲ့အတူရိုက်တာသတင်းဌာနမှာတွေ့ဆုံမေးမြန်းခန်းမှာသူပြောပြခဲ့တဲ့ရည်တည်ချက်တွေအကြောင်းကိုငင်းချန်းကပြောပြပေးပါရှင်။
ကနေဒါရှေ့နေဝီလျံရှာဘတ်ဟာ2010ခုနှစ်တွေအတွင်းကရိုဟင်ဂျာတွေပေါ်စနစ်တကျတိုက်ခိုက်ခံရမှုတွေကိုသူတေသနာပြုနိုင်ရေးမှာကူညီခဲ့သူလို့ရိုက်တာသတင်းကရေးပါတယ်။အယ်ဂျာဇီးရာရုပ်တံတွေးဆမေးမြန်းခန်းတစ်ခုမှာတော့ဒီလူမျိုးရဲ့ရှင်သန်ရည်တည်မှုတရားဝင်မှုကိုညှင်းပယ်တယ်ဆိုရင်လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့စကားလုံးကိုသုံးဖို့အလေးနဲ့စဉ်းစားကောင်းစဉ်းစားဖို့လိုမယ်ဆိုတဲ့သဘောကိုဝီလျံရှာဘတ်ကိုယ်တိုင်ပြောခဲ့တယ်ဆိုပြီးဂမ်ဘီယာရှေ့နေကထောက်ပြပါတယ်။အခု ICJ ကြားနာပွဲတွေမှာရိုဟင်ဂျာဆိုတဲ့အမည်ကိုလက်မခံတဲ့မြန်မာအစိုးရဘက်ကရှေ့နေလိုက်ပါခဲ့တာကြောင့်သူ့ကိုပညာရှင်တချို့ကဝေဖန်နေကြတာပါရှေ့နေရှဘတ်ကတော့ဒီကိစ္စကိုအခုလိုဖြေရှင်းပါတယ
် That I did with Al Jazeera several years ago I suppose I should be flattered
ကျွန်တော် Al Jazeera နဲ့ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းကတွေ့ဆုံမေးမြန်းခဲ့ကိစ္စကိုကိုကပြောသွားလို့ပါဟောငါအမြင်သဘောထားကတော်တော်လေးဩဇာညောင်းပါလားဆိုပြီးအမှုလျှောက်ထားတဲ့သူတွေဘက်ကမြင်သွားတာကိုကျွန်တော်ကြည်နဲ့သိပါတယ်။ဒါပေမဲ့တကယ်တမ်းကြအကြောင်းအရာကကျွန်တော်ကိုကျွန်တော်ရောကျွန်တော်ရဲ့အမှုတွေကိုပါပို့ပြီးတော့စိတ်နှောင့်ယှက်ဖြစ်စေပါလိမ့်။အယ်ဂျာဇီးယားသတင်းတောက်နဲ့တနာကြီးလောက်တွေးဆမေးမြန်းခဲ့တာကိုကျွန်တော်ပြန်သတိရပါတယ်။ မီးတဲ့အထက်မှာစက္ကန့်ပိုင်းပဲကြာတဲ့အပိုင်းလေးနှစ်ပိုင်းကိုပဲယူပြီးတော့လွှင့်သွားခဲ့တာပါမြန်မာနိုင်ငံနဲ့ပတ်သက်လို့ကျွန်တော်ဘက်ကလူမျိုးတုံးတက်ဖြတ်မှုဆိုတဲ့စကားလုံးကိုသုံးလောင်းသတင်းတော့ကထက်ခါတလဲလဲဖိအားပေးစူးစမ်းနေခဲ့ပါလေအဲ့ဒီအင်တာဗျူးက2012ခုနှစ်နှစ်ကုန်ကလုပ်ခဲ့တာဒါမှမဟုတ်နောက်နှစ်ဆန်းကဖြစ်ကောင်းဖြစ်ပါလိမ့်မယ်မြန်မာနိုင်ငံမှာလူမျိုးတုံးတက်ဖြတ်မှုဖြစ်နေပါတယ်လို့ကျွန်တော်ဘယ်တော့မှမပြောခဲ့သလိုပြောဖို့လေကျွန်တော်တောက်လျှောက်ငင်းခဲ့တာပါကျွန်တော်ဘယ်တော့မှမပြောခဲ့ပါဘူးအဲ့ဒီမှာသတင်းတော့ကဒီလိုဖြစ်ခဲ့ရင်ရောဆိုတာမျိုးအမှန်တကယ်ဖြစ်ခဲ့ပြီဆိုပါတော့ဆိုတဲ့မိခွေမျိုးတွေနဲ့မိခဲ့ပါတယ်ကျွန်တော်ဘက်ကတော့မဟုတ်ဘူးလို့ပဲဖြေခဲ့တာပါ
လူမျိုးတုံးတက်ဖြတ်မှုကိုကျူးလွန်နေတက်ဖြတ်ဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်နေဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့သူ့ရဲ့အမြင်သဘောထားကိုရှေးနေဝီလျံရှော့ဘက်ကအခုလိုရှင်းပါတယ
် if you discuss genocide and you suggest that I think that this probably doesn't fit the definition of
လူမျိုးတုံးတက်ဖြတ်မှုလို့ခင်ဗျားကပြောလာရင်ဒါနိုင်ငံတကာဥပဒေရဲ့အဓိပ္ပာယ်ဖွင့်ဆိုချက်တွေနဲ့ကန့်ညီခြင်းမှကန့်ညီမယ်လို့ကျွန်တော်ကပြန်ထောက်ပြနိုင်ပါတယ်ဒီလိုထောက်ပြတဲ့အခါလူတချို့ကချက်ချင်းပဲမြန်မြန်ဆန်ဆန်ခင်ဗျားဘက်ကမဟုတ်ဘူးဆိုပြီးဘူးခန့်ညင်းနေတယ်လူမျိုးတုံးတက်ဖြတ်မှုရှိတယ်ဆိုတာကိုလက်မခံပယ်ချနေတယ်လို့ပြောကြပါလိမ့်မယ်ခင်ဗျားသိတဲ့အတိုင်းပဲ Auschwitz အကျဉ်းခန်းဆိုတာမရှိခဲ့ဘူးလို့တောင်မှနာဇီတွေဘက်ကရက်တည်ခဲ့တဲ့သူတွေပြောခဲ့ဘူးပါတယ်ဒီကိစ္စအမြဲတမ်းပါရေးထားခဲ့တဲ့ကိစ္စလည်းမဖြစ်ခဲ့ပါဘူးဘော့စနီးယားဟာဇီဂိုဗီနာကိစ္စဆာဗရနီကာကိစ္စမှာရှေ့ရှေ့ကငင်းပွားမှုတွေမှာလူမျိုးတုံးတက်ဖက်မှုဖြစ်ခဲ့တယ်မဖြစ်ခဲ့ဘူးဆိုတာကိုငင်းတာမဟုတ်ပါဘူးဒီအတွက်ပြောကြတာမဟုတ်ပါဘူးဒီကိစ္စကလူမျိုးတုံးတက်ဖက်မှုဆိုတာတဲ့ဥပဒေကြောင်းအရသတ်မှတ်ချက်တွေမှာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ယာဆွေးမှုဖြစ်သလားဆိုတာပါကျွန်တော်ပြောသလိုတရားရုံးကပဲဆုံးဖြတ်မှာပ
ါမြန်မာနိုင်ငံဘက်ကရှေ့နေလိုက်ပေးရတဲ့အတွက်သူ့အနေနဲ့ဂျင်းနဲ့အားရဖြစ်မိပါတယ်လို့ပြောပါတယ်လူမျိုးတုံးတက်ဖြတ်မှုဆိုတဲ့ဘာသာရပ်ကိုလေးလာလိုက်စားခဲ့သူတယောက်ဖြစ်တဲ့အတွက်ဥပဒေပညာရှင်ပြီးပြီးလက်ခံပြီးဆောင်ရွက်ခဲ့တယ်လို့ပြောပါတယ
်။ Well, I don't have a definition. I don't have my own definition of genocide. I have written about it and I'm
လူမျိုးတုံးတက်ဖြတ်မှုနဲ့ပတ်သက်လို့ကျွန်တော်မှအဓိပ္ပာယ်ဖွင့်ဆိုချက်မရှိပါဘူး။ကျွန်တော်မှကိုယ်ပိုင်အဓိပ္ပာယ်ဖွင့်ဆိုချက်မရှိပါဘူး။ပညာရှင်တယောက်အနေနဲ့စံကျင်ရေးထောက်ခံသူတယောက်အနေနဲ့ရောကျွန်တော်ရေးခဲ့တာပါ။ကျွန်တော်ကိုယ်တိုင်တက္ကသိုလ်မှာရှိနေခဲ့တဲ့အချိန်အဲ့ဒီဘာသာရပ်ကိုလေ့လာတဲ့ကျောင်းသားတယောက်အနေနဲ့ပညာရှင်အတိုက်အဝိုင်းကိုမိခိုရင်းဆုံးဖြတ်ချက်တွေကိုလေ့လာခဲ့တာပါ။ကျွန်တော်ဥပဒေကိုရေးခဲ့တဲ့သူမဟုတ်ပါဘူးလေးလာခဲ့တဲ့သူပါကျွန်တော်ပါဝင်မှုကရှင်းနေတယောက်တကိစ္စကိုအထူးလေးလာထားတဲ့သူတယောက်အနေနဲ့ကိုယ့်ရဲ့အမှုတွေအတွက်လိုက်ပါဆောင်ရွက်တဲ့သူနောက်ကျွန်တော်တာဝန်တစိ့တစ်ပိုင်းကတရားရုံးကဆုံးဖြတ်ချက်ချနိုင်အောင်ကူညီပေးတဲ့သူလိုက်ပါဆောင်ရွက်တဲ့သူဖြစ်ပါတယ
်နိုင်ငံတကာတရားရုံးကြားနာပွဲတွေမှာမြန်မာနိုင်ငံဘက်ကအကျိုးဆောင်ရှေ့နေအဖြစ်လိုက်ပါဆောင်ရွက်ခဲ့တဲ့ဝီလျံရှက်ဘတ်နဲ့ရိုက်တာသတင်းဌာနတွေးဆုံမေးမြန်းထားတာတွေကကောက်နှုတ်တင်ပြလိုက်တာပါခင်ဗျာ
ခုန်ညညမှာရှင်ဆက်ပြီးတော့စီးရင်တင်းမာမှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်တွေကရိုဟင်ဂျာကျေးရွာတရွာမီးလောင်ပောက်ကွဲမှုဖြစ်သွားတဲ့သတင်းကိုတင်ဆက်ပေးကြပါတယ်။ရခိုင်ပြည်နယ်ဘူးစီတောင်မြို့နယ်တွေကရိုဟင်ဂျာကျေးရွာတရွာမှာတော့ဒီကနေ့ပောက်ကွဲမှုတွေဖြစ်ပွားခဲ့ပြီးတော့ဒါဟာစစ်တပ်ရဲ့လက်နက်ကြီးကြီးကြားရောက်ပောက်ကွဲမှုကြောင့်ဖြစ်တယ်လို့ဒေသခံတွေကပြောပါရယ်။စစ်တပ်ဘက်ကတော့ဒါကိုငြင်းဆန်ထားပါတယ်။ရွာထဲမှာတော့ဒီပောက်ကွဲမှုကြောင့်တိရစ္ဆာန်တွေသေဆုံးရတယ်လို့နေအိမ်တချို့လည်းမီးလောင်ပျက်စီးခဲ့ရပါတယ်။သတင်းပြေဆုံးကိုတော့ VOA သတင်းတောက်ကိုတက်နိုင်ကဆက်ပြီးပြောပြပေးပါအောင်ရှင်။
ရခိုင်မြောက်ပိုင်းဘူးတီတောင်မြို့နယ်စင်တပြင်းရိုဟင်ဂျာကျေးရွာတွင်တို့ဒီကနေ့မနက်ပိုင်းကလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်နေအိမ်နှလုံးမီးလောင်သွားပြီးကျေးရွာသားတွေထွက်ပြေးနေရတယ်လို့ဘူးတီတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်ရွှေကပြောပါတယ်
။ဟုတ်တယ်ကျွန်တော်တို့ဘူးတီတောင်မြို့နယ်စင်ကိုတော်အုပ်စုမှာမနေ့ကတည်းကသုံးစစ်တပုံဘုရားကုန်းပေါ်ကနေပြီးတော့ဟိုတက်မတော်ဘက်ကလက်နက်ကြီးတွေပြစ်ခတ်တယ်။အဲ့ဒီပြစ်ခတ်တဲ့လက်နက်ကြီးတွေကဟိုစင်တပြင်းကျေးရွာမှာဟိုကြားပြီးတော့ပောက်ကွေးမှုတွေဖြစ်တယ်အဲ့ဒီတည်းမှာနွားငါးကောင်ပြီးသွားတယ်အိမ်တလုံးပျက်စီးသွားတာရှိဒီနေ့မနေ့ကဒီနေ့မနေ့ပိုင်းကရှင်းနိုင်ကျော်လောက်မှာပြန်ပြီးတော့အဲ့ဒီလက်နက်ကြီးပြန်ပစ်တယ်ပစ်တဲ့ခါမှာအဲ့ဒီစင်တီတင်ကြီးရောပုံမှာဟောအိမ်နှလုံးပေါ့နော်ကာလာဘော်ဒါဆိုတဲ့ဟိုမွတ်စလင်နဲ့နောက်တယောက်ဟောမော်တီဂျာဆိုတဲ့အိမ်နှစ်အိမ်ပေါ့နော်သူတို့အိမ်လုံးမိတ်လောင်သွားတယ်တိုက်ပွဲဖြစ်တာမရှိပါဘူးသူတို့ကဒီလိုပဲအဖျားကုန်းဘောကနေပြီးတော့ဒီလိုဟိုအရှိတ်ဖက်ကိုဒီလိုပြင်းနေကြပါ။အာနေတိုင်းပြင်းနေတယ်အဲ့လိုမျိုးလေ
။ဒီကနေ့မနက်ပိုင်းကအဲ့ဒီစင်တပြင်းယိုဟင်ဂျာကျေးရွာမှာတိုက်ပွဲဖြစ်ပေါ်တာမရှိဘဲတပ်ဖွဲ့ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်အရင်ကလည်းတေဆုံးသူတွေရှိခဲ့တယ်လို့အခုလည်းဒေသခံတွေကြောက်လန့်ပြီးထွက်ပြေးနေရတယ်လို့သူကဆက်ပြောပါတယ
်။အာဒေသခံတွေတော့ကြောက်ပြီးတော့ပြေးသွားကြတာကြားပြီးအဲ့ဒီစေကုတ်တော်အုပ်စုမှာအူရင်သာရှာတောင်မယုံတော့ပွားတော့စပထားဆိုတဲ့ယူဒီတေရောတရတော်လူတယောက်မှမရှိတော့ဘူးအကုန်လုံးထွက်ပြစ်ကုန်ပြီအဲ့ဒီမှာဒေကုတော်အုပ်စုမှာဆိုလို့ရှိရင်ဒီစင်တီပင်ကြီးတော်တေရောပဲကြံတယ်အဲ့ဒီယောကလူတွေတချို့ကထွက်ပြေးနေကြပါတယ်ခင်ဗျာ အဲ့ဒီစင်စီပြေပေါ်မှာအရင်ကလေးကလေဒီဟိုတက်ကပြစ်လို့ဟိုငါချတဲ့လူတယောက်ဆုံးသွားတာရှိတယ်။နောက်ပြီးတော့တခါဒီလက်လက်ကြီးတွေကြားပြီးမှဟိုကိုဝန်ဒီမြို့သမီးတယောက်ဒီကိုဝန်ပြတ်တက်သွားတာလည်းရှိတယ်။
စင်ဒီပင်ဒေတာခန်တူကတော့တိုက်ပွဲမရှိဘဲခုလိုလက်နေကြီးတွေပြစ်ခတ်နေတာကြောင့်ကျွန်တော်တို့ကြောက်လိုက်နေကြရတယ်လို့ပြောပါတယ်
။တိုက်ပွဲလည်းမရှိရမတိုက်ပွဲလည်းမဟုတ်ဘူးဟိုကတော့လာလာကြည့်ပဲလို့ဟိုဒီအင်းနဲ့ဆောင်မင်းလာလာပါ့။ဟိုညာကနေဟိုကျွန်တော်တို့တော့ကိုကောင်းနေရတာဟိုတိုက်ပွဲလည်းမဟုတ်ကနေတို့လာတာဟိုကမင်းလောင်နေပါလေဟိုကတော့ခတ်တော့ဆက်ရုံးနဲ့ငွားမှာပြင်တင်ကြပါလေကျွန်တော်ကတည်းကပြောလို့ဟိုမင်းကလည်း
အဲ့ဒီမှာတိုက်ပွဲလေးမရှိဘူးသူတို့လက်နေကြီးတွေနဲ့ပြစ်လို့နေနှလုံးမီးလောင်တော့ပါလေအဲ့ဒါကြောင့်ကျွန်တော်တို့ရွာသားတွေကကြောက်လန့်နေကြရတယ်တိုက်ပွဲမရှိဘဲနဲ့ပြစ်လို့ကျွန်တော်တို့ရွာကမီးလောင်ရတာအဲ့ဒါကြောင့်ရွာသားတွေကြောက်လို့မနေရှင်ကြဘူးလို့စင်သေးဒေတာခန်တူပြောပြတော့တာပါစင်သေးရိုဟင်ဂျာခြေရွာကိုကြတဲ့လက်နေကြီးတွေဟာဘူတီတောင်မြို့နယ်30တပုံဖျားအနီးမှာရှိတဲ့တပ်ကပြစ်တာဖြစ်တယ်လို့ဒေတာခန်တွေနဲ့လက်တော်ကိုယ်စားလှယ်တွေကပြောဆိုကြပါမယ်အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဖို့မုံကြီးဝင်းစော်ဦးကတော့သူတို့ဖြစ်တာမဟုတ်ဘူးလို့ပြောပါတယ်
အဲ့တော့မဟုတ်ဘူးဒီနေ့တိုက်ပွဲဖြစ်တာလေအဲ့မှာမှမဖြစ်ဘူးတိုက်ပွဲဖြစ်တာလေလက်ကာကျွေးရပေါ့ဒါလက်ကာတော့မြောင်းမြုံနေတဲ့လက်ကာကျွေးရနာမှာပဲဖြစ်တာကြံတဲ့နေရာဘယ်နေရာမှာဖြစ်တာမရှိဘူးမပြေဘူးမလုပ်ဘူးအဲ့မှာမှတိုက်ပွဲလည်းမဖြစ်ဘူးကျွန်တော်တို့အဲ့ဒီစင်နေပြင်းနာမှာကျွန်တော်တို့တက်ဖို့မရှိဘူးနည်းနည်းတော့လွယ်တယ်လက်ကာနာမှာတော့အခုချိန်ကြီးဖြစ်နေတော့
ဘူးဒီတောင်မြို့နယ်ဖက်တွေမှာအစိုးရတပ်နဲ့ရခိုင်လက်နက်ကင်အဖွဲ့တို့တိုက်ပွဲဖြစ်ပေါ်တာလက်တော်မရှိပါနဲ့ပိကရရပိုင်းက NLD ပါတီဥက္ကဋ္ဌတူကိုလည်း AA ဖက်ကဖန်စီထားတာရှိသလိုဒီကနေ့မှလည်းကျေးရွာတင်းတို့လက်နက်ကြီးကြားရောက်ပေါက်ကွေခဲ့တာကြောင့်ထေသခံတွေထွက်ပြေးနေရတာလည်းဖြစ်ပါတယ်။စင်တေပင်ကျေးရွာဟာရိုဟင်ဂျာတွေနေထိုင်တဲ့ကျေးရွာတစ်ခုဖြစ်ပေမဲ့မြန်မာအစိုးရဖက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံထားတာလည်းဖြစ်ပါတယ်
။ကိုတတ်နိုင်ပါရှင်။စနေညချမ်းအတွက်သတင်းတွေကတော့ဒီလောက်ပါပဲ။သောရရှင်များရှင်ခရစ်စမတ်မှာအထူးရေပန်းစားတဲ့အနောက်တိုင်းခရစ်စမတ်သချင်းတပုတ်ရဲ့တက်တန်းကမနေ့ဒီဇင်ဘာလ13ရက်နေ့ကပဲ35နှစ်ပြည့်သွားပြီဖြစ်ပါတယ်။နာမည်ကျော်အဆိုတော် George Michael ပါဝင်တဲ့ One အဖွဲ့ရဲ့နာမည်ကျော်သချင်းလည်းဖြစ်ပါတယ်။ဘာသချင်းများပါလဲ VO ရဲ့သောရရှင်တွေကိုမရေးသနာကျော်ကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်။ဒီမှာခရစ်စမတ်ရာသီရောက်ပြီဆိုရင်အနောက်နိုင်ငံတွေမှာနေရာတိုင်းမှာပြန့်လွင့်နေတဲ့ခရစ်စမတ်သချင်းတန်တွေကြားရလို့ပို့ပြီးတော့အားလက်ရဲ့ချိန်ခါရောက်ပြီဆိုတဲ့ခံစားမှုမျိုးရကြပါလိမ့်ရှင်။အဲ့ဒီမှာ Last Christmas ဆိုတဲ့သချင်းကလူကြိုက်များတဲ့ခရစ်စမတ်ရာသီသချင်းတစ်ပုဒ်ဖြစ်ပါတယ်။ဒီဆိုသူတွေက Warm ဆိုတဲ့အဖွဲ့ဝင်နေရောင်နဲ့အဖွဲ့ဖြစ်ပြီးတော့ဒီသချင်းကပြီးခဲ့တဲ့ဒီဇင်ဘာ13တောက်ကြနေကပဲတက်တန်း35နှစ်ပြည့်သွားတာပါ။ဒီသချင်းကို1984ခုနှစ်ဒီဇင်ဘာမှာထုတ်ခဲ့တာဖြစ်ပြီးတော့ဗြိတိရှားတေးရေးတေးဆို George Michael ကိုရိုင်းရေးကိုရိုင်းတီဆိုကိုရိုင်းထုတ်လုပ်တာဖြစ်ပါတယ်။ဒီသချင်းကဆက်စားခြင်းထွက်တော့ UK အကောင်ဆုံးတေးဆင်းမှာနံပါတ်1ချိတ်ပြီးတော့နောက်ပိုင်းမှာနံပါတ်ကြီးဆိုတဲ့ကိုရိုင်းပြန်ပြောတီဆိုထားတာရှိပါတယ်။အခုနံပါတ်ကြီးနေတဲ့ Ariana Grande အပြင် Pop Blogger အထိတ်ဆုံးဖြစ်တဲ့ Taylor Swift လည်းဒီသချင်းကိုပြန်ပြောဆိုထားတာကြားရပါတယ်
။ Last Christmas gave you my heart But the very next day, you gave it away. This year,
last Christmas, I was really sick and almost died.
Save me from tears.
I don't tell people because they get weird.
I'll give it to someone special.
ခု2019ဆောင်းရာဒီမှာတော့ Last Christmas ဆိုတဲ့နာမည်နဲ့ရုပ်ရှင်ကထွက်ပြီးတော့မင်းသမီး Emily Clarke နဲ့မင်းသား Henry Golden တို့ပါပြီးတော့တရုပ်ဆောင်ထားပါတယ်။ဒီရုပ်ရှင်က Britain နိုင်ငံမှာ Joker ရုပ်ရှင်ကားကိုတောင်ကြော်ပြီးတော့နံပါတ်1ချိတ်ပါတယ်။ပြီးတော့ဒီရုပ်ရှင်မှာ Last Christmas တခြင်းကိုလည်းတုံးထားပြီးတော့ Warm အဖွဲ့တီဆိုထားတဲ့တခြားတခြင်းတွေကိုလည်းကြားရမှာပါ။ Wednesday ဆရာကောင်းတာကတော့ဒီတခြင်းကိုဆိုတဲ့ George Michael က2016ခုနှစ် Christmas နေ့မှာသူရဲ့နေအိမ်မှာအသက်53နှစ်အရွယ်နဲ့ဆုံးမသွားခဲ့ပါတယ်။သူဆုံးမသွားပြီးတော့3နှစ်အခု2019ခုနှစ်မှာတော့သူ့ရဲ့တခြင်းအစ်စ်တပုတ်ထွက်ပြီးတော့ This is how we want you to get high ဆိုတဲ့တခြင်းကသူမဆုံးခင်နောက်ဆုံးအသံတင်သွားတဲ့တခြင်းဖြစ်ပါတယ်။ဒီလိုမျိုးနှစ်ပေါင်း35နှစ်တိုင်တောက်လျှောက်အောင်မြင်ခဲ့တဲ့ Last Christmas တခြင်းကိုဒီနေ့35နှစ်မြောက်အထိတ်အမှတ်ဖြစ်တဲ့ Sony Music တေးတန်တွေကဒီတခြင်းတေးသွားကိုအဖြူရောင်တပြားချက်နဲ့ကန့်သက်အရေးအတွက်အမှတ်တရထုတ်ပါတယ်။ပြီးတော့1984ခုနှစ်ကရိုက်ကူးခဲ့တဲ့မူရင်းဂီတာဗီဒီယိုကိုအရေးသေးပြန်ကောင်းအောင်လုပ်ပြီးတော့ 4K ကြည်လင်အားနဲ့ပြန်ပြီးထည့်ထားပေးပါမယ်ရှင် မရေတနာကျော်တင်ပြပေးခဲ့တဲ့ဒီအသက်တမ်း35နှစ်ပြည့်ခရစ်စမတ်သချင်းလေးကို VO ရဲ့သောရရှင်နေနှစ်သက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင
် VO မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရှင်များရှင်။2019ခုနှစ်ဒီဇင်ဘာလ14ရက်စနေညရဲ့မြမစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်ကိုတော့လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်။စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တရားလေးလိုင်းစီစဉ်မှာတော့ ICJ အမှုကနေဘာတွေသင်ခန်းစာယူနိုင်မလဲဆိုတာကိုဆွေးနွေးမှာပါမြန်မာနိုင်ငံမှာအထူးသဖြင့်ဒီရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတွန်းအောင်လုံးရရောက်တယ်ဆိုတဲ့ဆွဆွဲချက်ကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ဒီတဟိတ်မျိုးကနိုင်ငံတကာတရားရုံးမှာသွားပြီးဖြစ်ရှင်းရတဲ့အထိဖြစ်ခဲ့ပါတယ်ဒီနိုင်ငံတကာအဆင့်ထိရောက်ခဲ့တဲ့ဒီမှုကြောင့်မြန်မာနိုင်ငံမှာလူခွင့်ရေးကိုပို့ပြီးတော့အလေးထားလာနိုင်သလားလူခွင့်ရေးချိုးဖောက်ခံရသူတွေအတွက်တရားမျှတမှုမြတ်တမှုရဖို့အတွက်မျှော်လင့်ချက်တခုဖြစ်လာနိုင်သလားပေါ့နောက်ပြီးတော့ဒီလိုဖြစ်မျိုးတွေမကြုံအောင်ဘာတွေလုပ်ဖို့လိုမလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်ပင်နိုင်ဆွေးနွေးဖို့အတွက်လည်းပုဂ္ဂိုလ်ကိုယ်နှုတ်ဖျားထားပါတယ်တူကတော့ကျွန်တော်တို့လူခွင့်ရေးလှုပ်ရှားနေတဲ့ရှင်းနေရေးဦးသိန်းတန်းဦးပါနောက်တူကတော့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်မှာအဖွဲ့ဝင်ဖြစ်တာဝန်ယူခဲ့တဲ့ဦးဝေလွန်ဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်နှုတ်ဦးလည်းအခုဆိုရင်လေးလိုင်းပေါ်မှာရောက်နေပါပြီဆိုတော့အစီအစဉ်ကိုအခုဒီမှာပဲဆက်လိုက်ချင်ပါတယ်ဆိုတော့အရင်ဆုံးအနေနဲ့ကတော့ကျွန်တော်ဒီပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့တုံးသက်ချက်တွေကိုအရင်သိချင်ပါတယ်ခင်ဗျာဆိုတော့ဟိုဆရာဦးသိန်းတန်းကိုအရင်ဆွေးနွေးပေးပါလားကျွန်တော်တို့ပြောမယ်ဆိုရင်တော့ဟိုပြည်တွင်းရေးလို့ဘလောက်ပဲပြောနေပြောနေပေါ့လေခုနောက်ဆုံးဒီနိုင်ငံတကာမှာတရားတော်ဖြစ်ရတဲ့အခြေအနေဒီအခုရောက်ခဲ့တာဆိုတော့ကျွန်တော်တို့ဒီအခြေအနေပေါ်ကနေသင်ခန်းစာယူတင်တာအဓိကဘာများဆရာအနေနဲ့မြင်မိလဲခင်ဗျာ
ပထမဆုံးချက်ကတော့ကျွန်တော်တို့ငြိမ်းချမ်းရေးမရှိဘူးပေါ့နော်အဲဒီစစ်ပွဲတွေဖြစ်နေလို့ဒီပြဿနာလာတာပဲအဲ့တော့ကျွန်တော်တို့ငြိမ်းချမ်းရေးရမှာဖြစ်တယ်တော့ညီညွတ်မှကြာမှာဖြစ်နေဆိုတော့အချက်ကတော့ကျွန်တော်တို့ဒီကရပါတော့ခုပြဿနာတွေကိုမထင်ရှင်းနိုင်လို့ရှိရင်ဟိုနောက်ဆက်တဲ့ပြဿနာတွေပေါ်တယ်နောက်တစ်ခါဒီကနေပြီးဆင်ပေါ်ပြီးတော့ပြောရမယ့်အချက်ကတော့ပိုပြဿနာတွေပေါ်လာလို့ရှိရင်ကျွန်တော်ကဟိုကျွန်တော်ဆွေးဖြစ်တယ်ကိုယ်ချမကြီးဝရှာလဲပေါ့ဗျာအဲ့ဒီတကဘလုံးကြီးကိုပြီးတယ်လေမဟုတ်ဘူးမမှန်ဘူးလို့ညင်းတာမျိုးမဟုတ်ခဲနဲ့ဆက်ချက်ကြပါဗျာခုနကတည်းကလည်းအဖွဲ့စည်းတွေကစုံစမ်းစစ်ဆေးတဲ့ကိစ္စမျိုးတွေမှာပူးပေါင်းပါဝင်ပြီးတော့ကျွန်တော်တို့ကဟိုတရားဥပဒေစိုးမိုးတရားအဖွဲ့လုပ်တာဖြစ်တယ်ချုပ်ပြောရင်တော့ဒါတစ်လုံးနဲ့ပြောပါစင်တော့ကျွန်တော်တို့တရားဥပဒေစိုးမိုးရမယ်ငြိမ်းချမ်းရမယ်ပေါ့အဲ့ဒီပင်ကစားအရာတွေလို့ကျွန်တော်ဒီကံပြန်မှုကနေပြပါတယ်
โอเคကျေးဇူးပါဆရာဝင်းလွင်အမြင်ရောခင်ဗျာကျွန်တော်တို့အခုဒီ ICJ အမှုကနေပြီးတော့ကျွန်တော်တို့သင်ခန်းစာယူနိုင်တာဆရာအနေနဲ့ဘာများမြင်မိလဲ
โอเคပါဟိုကျွန်တော်တို့တိုင်းမင်္ဂပုဂ္ဂိုလ်ကလည်းမြမရဲ့သဘာဝအစအကိုပြောသွားတယ်မတူကွဲပြားမှုများအတွင်းကနေညီညွတ်ရေးကိုတည်ဆောက်ပြီးတော့ကွဲပြားခြားနားမှုများကအားဖြစ်တယ်ဆိုတဲ့အကြောင်းလေးเนาะနောက်ပြီးတော့မြမပြည်သူများအဖြစ်ဟိုကိုယ်နဲ့မတူလို့ဒါမှားလေရဆိုတဲ့အတိမရှိဘူးတော့ tolerance ဆိုတဲ့စကားဟာဟိုကိုယ်နဲ့နေနေလို့ကိုယ်နဲ့ညံ့လို့အောင်ဤဤခံပြီးပေါ်လာတာမဟုတ်ဘူးသူတပားကိုကိုယ်နဲ့မတူတဲ့လူကိုနားလေပြီးတဲ့သဘောထားကြည့်တဲ့စိတ်ဓာတ်ဆိုတာကျွန်တော်တို့မြန်မာပြည်သူများရဲ့သဘာဝအရှိတရားပါ သို့သောကျွန်တော်တို့လူမျိုးတွေရဲ့ဒီဘာသာရေးလူမျိုးရေးကိုတလွဲလမ်းကြောင်းပေါ်တင်ပြီးတော့အတုံးချလိုက်တဲ့အခါမှာရိုးသားတဲ့ပြည်သူတွေကိုအမျိုးကိုချက်တဲ့လူတွေကိုဘာသာတလားကိုလေးစားတဲ့လူတွေဟာမတရားမှုမှာအတုံးချတယ်အလမဝါဒီမြန်ရဲ့အတုံးချခံလိုက်ရတဲ့အခါမှာအဲ့ဒီ spirit of tolerance လို့ခေါ်တဲ့ချားနေတာတွေကိုမှားတယ်လို့ထင်ပြီးတော့ကအဲ့လိုကြဲကြဲလောင်လောင်အတန်ကြီးကထွက်သွားတဲ့အပေါ်မှာကျွန်တော်တို့အပေါ်မှာအထင်အမြင်လွဲမှားမှုကြီးဖြစ်သွားတယ်လက်တွေ့ရေးမြေအခြေအနေမှာလည်းပဲစိုးစိုးဝါဝါအခြေအနေကဖြစ်သွားတယ်အဲ့ဒါတွေကိုဖြစ်ခဲ့ပါတယ်ဆိုတာကိုကာယကံရှင်တွေကိုယ်တိုင်ကဝန်ခံထားတယ်အဲ့တော့ဒါတွေကိုကျွန်တော်တို့ကအပြုသဘောနှုန်းနဲ့ပြန်ပြီးတော့ဆင်ခြင်သုံးသပ်ပြီးတော့ကပြုပြင်ပြောင်းလဲမှုလုပ်ရမယ် status quo လို့ခေါ်တဲ့ဒီအတိုင်းကြီးတော့ဆက်ထားလို့မရဘူးပြုပြင်ပြောင်းလဲမှုတွေကိုထိထိရောက်ရောက်လုပ်လိုက်မယ်ဆိုရင်ကျွန်တော်တို့အစိုးရကအကောင့်တစ်ခုဖြစ်လာနိုင်ပါလေလို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာဦးလင်းလည်းဆွေးနွေးရခြေစူးပါ။ဟိုဆရာဦးလင်းလည်းပြောသလိုပဲပေါ့လေဒီဒေါက်တာဆန်းစုကြည်ဒီ ICJ မှာခြေပသွားတဲ့အထက်မှာဟိုပြောမယ်ဆိုရင်တော့သူကဒီလူမျိုးတုံးအောင်လောက်တာမဟုတ်တဲ့အကြောင်းဟိုသူခြေပသွားတာရှိရတဲ့ချိန်ထဲမှာပဲဒီလူခွင့်ရေးချုပ်ဖောက်မှုတွေရှိခဲ့ရင်တော့မှပေါ့လေလူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေနောက်လူခွင့်ရေးသဘောတူညီချက်တွေနဲ့ရည်ယူလို့ရတယ်ဆိုပြီးတော့လေသူကရှောက်လဲချက်ပြီးတဲ့အချိန်မှာပြောသွားတာမျိုးတွေရှိပါတယ်ဆိုတော့ဒါကရောကျွန်တော်တို့လူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာဥပဒေနဲ့ရည်ယူနိုင်မှုလမ်းစာတစ်ခုတနည်းပြောမယ်ဆိုရင်တော့ဒီနစ်နာခဲ့ရတဲ့သူတွေအတွက်တရားမျှတမှုရနိုင်မှုမျှော်လင့်ချက်တစ်ခုလို့ရောကျွန်တော်တို့ဟိုဟိုပေါ့လေအကောင်းဘက်ကနေမျှော်လင့်နိုင်မယ်အခြေအနေလို့သုံးသပ်လို့ရမလားဆရာ
နိုင်ငံတော်ခေါင်းဆောင်ကတော့နိုင်ငံကိုကိုစားပြုပြီးတော့ဂတိဝဲပေးသွားတယ်ဒီပြမှုကျူးလွန်သူများကိုဒီလိုပဲလက်လွတ်မထားဘူး impunity လို့ခေါ်တဲ့ရာဇဝတ်သားတွေကိုကျွန်တော်တို့ကအကာအကွယ်မပေးဘူးသူတို့ရဲ့ပြမှုကျူးလွန်ခဲ့တဲ့အတိုင်းအတာအတိုင်းဥပဒေရဲ့စီကံမှုပေါ်အတွင်းကနေယူယူမယ်နောက်နောက်ဒါတွေမဖြစ်အောင်လည်းလုပ်မယ်လို့ကျွန်တော်တို့ခေါင်းဆောင်ကတော့အမှတ်ပန်းကြီးခံသွားတယ်ပြောသွားတယ်တို့တော့အရေးကြီးတဲ့အချက်လေးတစ်ချက်ကျွန်တော်ပြောပြရစီခေါင်းဆောင်ကဒီလိုပြောပြီးပဲနဲ့အောက်ခြေမှာဖြစ်နေတဲ့ဖြစ်ရကလေးတွေကိုကျွန်တော်တို့ပြန်သုံးသပ်ဖို့လိုတယ်။ဥပမာဒီဘာသာပေါင်းစုံချစ်ချည်ရေးတွေကိုကျွန်တော်တို့လုပ်တယ်။နေပြည်တော်မှာကိုကျွန်တော်တို့ဒီ Sony Way Forum ကြီးတွေလုပ်တယ်။ကျွန်တော်တို့နိုင်ငံအကြီးအကဲတွေအားလုံးတက်ခဲ့တဲ့တတိယ Forum ဆိုလို့ရှိရင်အဲ့ဒီလိုကျွန်တော်တို့နိုင်ငံကောင်းဆောင်ကြီးများကဘာသာပေါင်းစုံချစ်ချည်ရေးမှစီမြန်မာနိုင်ငံတည်ငြိမ်အေးချမ်းရေးကိုကြိုးစားတဲ့အချိန်မှာဒီအပြင်မှာရန်ကုန်မြို့နယ်ကောင်းစမ်းကြောင်းမြို့နယ်မြေလီကုန်းမှာမဟာတမန်တော်လိပ္ပအခမ်းအနားတွေမှာဘာသာပေါင်းစုံနဲ့တွဲပြီးလုပ်ဖို့လုပ်ဖွင့်နေရခဲ့တယ်ဒီနှစ်မှာပြေးမလို့ဘူးအဲ့တော့ဘာသာပေါင်းစုံတော့အချင်းတီပြင်းနေဟိုအမှားတစ်ခုလို့လို့အပြစ်တစ်ခုလို့လို့အကြောင်းပြချက်တီပြပြီးတော့ဖွင့်ပြချက်မပေးဘူးဗျာရန်ကုန်မြို့လေမှာအဲ့တော့အပေါ်နဲ့အောက်ကအခြေအဆက်ကလေးတွေကတော့ရှိဖို့လိုအပ်တယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
โอเคကျေးဇူးပါဆိုတော့ဆရာဦးသိန်းသန်းဦးကျွန်တော်တို့ဒီ ICJ မှာကြုံနေရတဲ့အမှုပါဝင်ဖို့လေဒီလိုကိစ္စတွေအကြောင်းကျွန်တော်တို့ဒီလူခွင့်ရေးချုပ်ဖောက်ခံရသူတွေအတွက်တရားမျှတမှုတစုံတရာရနိုင်မဲ့ညှို့လင့်ချက်မျိုးဖြစ်လာနိုင်လားဆရာ
တော်ဖြစ်လာနိုင်ပါလေဗျအခုကကျွန်တော်တို့ဟာဖြစ်တဲ့ဖြစ်စစ်စင်ကြီးရဲ့စစ်မြစ်လက်တဲ့တရားဥပဒေမစိုးမှုတာပေါ့နော်ဟိုကျွန်တော်တို့မှာဟိုဥပဒေတွေကသူ့ဘက်သူရှိပါတယ်ဟိုကလက်နက်ကန်ပစီနဲ့ဘတ်တင်တမတော်မှာ1959ဟိုတမတော်ဥပဒေရှိတယ်နီးဥပဒေရှိတယ် rule of engagement လို့ခေါ်တဲ့ ROE ပေါ့ဗျာဒါအဲ့ဒါတွေသူထိတ်တိုက်တွေးဆုံတွင်မှာလိုက်နာဆောင်ရမယ်ကျင့်ဝတ်စည်းကမ်းတွေရှိတယ်ပေါ့အဲ့အဲ့ဒီစည်းကမ်းတွေကရှိပြီးသားကျွန်တော်တို့ရက်ဖက်စစ်တမ်းတော်လို့ခေါ်တဲ့ဒီပြည်နယ်ကုန်းနဲ့ပတ်သက်တဲ့အိုက်ပဲကျွန်တော်တို့အကုန်ရှိပါတယ်။ဟိုရှိနေတဲ့အဲ့ဒါတွေကဒီကဲမဆုံးဘူးလို့ဒီကြေညာတွေပေါ်လာတာပေါ့နော်။ပေါ်လာတဲ့ဒီဘာနာပေါ်လဲဆိုတော့ကျွန်တော်တို့ဒီပါဒီတရားဝင်ဆုံးမှုစောင့်ရတဲ့အခါမှာဒါနိုင်ငံတော်တိုင်ပင်ကလည်းပြောသွားတယ်။ကျွန်တော်ဒီစစ်ဘက်ကဖြစ်တဲ့အခါမှာကျွန်တော်ဖွဲ့စည်းမှုတရားဝင်ရရစစ်ဝဒီစစ်ခုံရုံးကပဲရည်ပါတာပေါ့နော်။ကျွန်တော်တို့ဒီဖွဲ့စည်းပုံတရားဝင်ပုံမှာ194အရာနိုင်ငံတော်တရားရုံးချုပ်ဟာတိုင်းပြည်ရဲ့အမြင့်ဆုံးတရားရုံးဖြစ်တယ်ဆိုလို့ပဲသူကဖွဲ့စည်းပုံအခြေခံဥပဒေခုံရုံးနဲ့စစ်ဘက်ဆိုင်ရာခုံရုံးတွေပေါ်မှာအာဏာပေးအောင်မရှိဘူးရဲ့နော်ဖွဲ့စည်းပုံအခြေခံပုံမှာ343ရာစစ်တရားရုံးကိုပြီးကြားတည်ထောင်ပြီးတော့ကာကွယ်ရေးအဆုံးဖြတ်ကအပြီးကြားဖြစ်တယ်အဲ့ဒီခါကျတော့ကျွန်တော်တရားစီရင်မှာလည်းပဲပြီးကြားကင်းလို့နေတယ်လို့ဖြစ်တဲ့ခါကျတော့ဒီချိန်စချိန်ညရတဲ့ခါတွေမှာခက်ခဲတွေရှိတယ်လို့ထင်တယ်အဲ့ဒီခါမှာမလိုလားအပ်တဲ့အဆုံးဖြတ်မှုတွေပေါ်ပေါက်လာပြီးတော့ဟိုကဗားပြည်သူတွေအမြင်မကြည်စရာကိစ္စမျိုးတွေပေါ်လာလို့ထင်တယ်အဲ့တော့ကျွန်တော်တို့ဒီအခြေအနေကနေပြီးတော့ဒီတင်ငန်းစာယူမယ်ဆိုရင်တော့ပထမဆုံးချက်ကတော့ရရှိမှာလည်းပဲဒီ လူတရားစီရင်စနစ်ကိုပြုံကြောင်းလဲရမယ်အဲ့ဒီကြေကြေပြန့်ပြန့်ပြောရင်တော့အခုကျွန်တော်တို့ဖြစ်နေတဲ့ပြဿနာတွေအကုန်လုံးကြည့်လဲနေတော့2008ဖွဲ့စည်းပုံကိုပြင်ပြီးတော့ကျွန်တော်တို့အရာအားလုံးဟာလူလူကရွေးချယ်ပြင်ရောက်တာရတားဆိုအောင်ပါတရားစီရင်ဥပဒေပြီးအုပ်ချုပ်အာဏာတော်ကတော့ရှိပြီးတော့ဒီတတိတတာတဲ့သွားနိုင်မှဖြစ်နေဆိုတာဟိုပို့ပြီးတော့ထင်ရှားလာတယ်လို့ကျွန်တော်ဒီကမြင်ရပါတယ်
โอเคเสี่ยอุเทนเตียงซุนนี่ละเจซุบาสรเอาเจนเอาซุนนี่บัวด้วยกูซาเป้โพทาได้ลูกนี่ยอโกไรปาโพสะตวยทาได้ลูกนี่ยอตลอดเมียชินิบาเดสรโหโกไรปาโพสะตวยทาได้ลูกนี่โกก็ตลอดเมียนี่ได้ด้วยเจนเอาเมตตายักขันญินาก็ตะแหน่งเมียลูยิงตูชินปอลีโหซุนนี่ได้อาจารย์ยาอายุไซไปโหပြောเสียจินมาเดสรเจนเอาอิงซงตูโหอแห่ไปจินมาเดမြန်မာနိုင်ငံကဥချင်းမြင့်ဖြစ်ပါတယ်ဥချင်းမြင့်တဘောတာซุนนี่လို့ရပါတယ်ခင်ဗျာအော်โอเคဦးချင်းမြင့်တယ်လီဖုန်းလိုင်းကျွန်တော်တို့ကြာသွားပါတယ်ဆိုတော့ကျွန်တော်နောက်တူကတော့ကနေဒါနိုင်ငံကဥညွန်လာဖြစ်ပါတယ်ဥညွန်လာဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ပါတယ်ခုနကကျွန်တော်တို့လက်ရှိအနေအထားအရပြည်တွင်းဥပဒေတွေအရစစ်ဆေးအရေးယူတာတွေလုပ်မယ်ဆိုရင်တရားမျှတမှုရနိုင်မလားဆိုတဲ့ပုံမှာလုံးဝမရနိုင်ပါဘူးလက်ရှိအခြေအနေမှာဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုမရှိဘူးဆိုတာကြာပါပြီအခုလက်ရှိအနေအထားမှာတော့မဖြစ်နိုင်ပါဘူးဘယ်လိုမှတရားမျှတမှုမရဘူးဒါပေမဲ့နောက်တစ်ခုကနိုင်ငံတကာဥပဒေနဲ့လန်းစာပွင့်လာပြီလားဆိုရင်တော့လန်းစာပွင့်လာပြီလို့ဆိုရမှာဖြစ်ပါတယ်။ဒီမြန်မာနိုင်ငံအပေါ်မှာ ICJ ရဲ့စွဲဆိုချက်တွေနဲ့ဒီအပြန်အလှန်ဥပဒေပညာရှင်တွေရှင်းလင်းခြေပါတာကိုနားထောင်ရင်မြန်မာနိုင်ငံဘက်ကခုခံခြေပါချက်တွေကိုအားနည်းတယ်လို့သုံးသပ်နေတာတွေတွေ့ရပါတယ်။အဲဒါကြောင့်မို့လို့အခု ICJ ကနေပြီးတော့ဒီဇင်ဘာ12ရက်နေ့မှာပဲကြေညာချက်ထုတ်လာတာထုတ်လာနိုင်ပါတယ်။ ICJ နေတဲ့ဒီဂမ်ဘီယာကညွန်ပြတဲ့အချက်9ချက်ပါတဲ့တင်ပြချက်ဒီအရာမြန်မာနိုင်ငံဘက်ကဆောင်ရွက်ဖို့အချက်6ချက်ကိုကြားပြတင်သွင်းဖို့ဆောင်ရွက်လာနိုင်ပါတယ်။အဲ့ဒီအချက်တွေမှာဘာအရေးကြီးဆုံးလဲဆိုတော့ကုလအပါဝင်နိုင်ငံတကာမှအချက်လက်ရှာဖွေရေးအဖွဲ့တွေကိုပူးပေါင်းဆောင်ရွက်ဖို့အာမခံရမယ်ဆိုတဲ့အချက်ပါဝင်ပါတယ်။ဒီအချက်ကိုညင်းပယ်ကညင်းပယ်မယ်ဆိုရင်လည်းအလွန်ခက်ပါလိမ့်မယ်။ဒါကြောင့်မလို့မြန်မာနိုင်ငံရဲ့ပြည်တွင်းရေးအခြေအနေကပိုရှုပ်ထွေးလာနိုင်ပါတယ်။ဒါကိုအစိုးရအနေနဲ့သတိကြီးစွာထိန်းနိုင်ဖို့လိုပါတယ်။ဘာကြောင့်လဲဆိုတော့ရွေးကောက်ပွဲနီးလာတဲ့နေ့အမြတစ်ဖက်အဖက်အခြားတစ်ဖက်ကနေအပြည့်အမောက်လုပ်ငန်းတွေကိုအရင်လဲလုပ်နေတယ်အခုလဲလုပ်နေသေးဆိုတာကိုသတိချဖို့လိုပါတယ
်
ဒါပြည်သူအားလုံးသိပါတယ်တော်မီလာရင်တော်ကြောင်လက်ကမောင်းခတ်တတ်ပါတယ်အထူးသဖြင့်ဒေါ်အောင်ဆန်းစုကြည်နယ်သာလန်ခီးမထွက်မီကာလာနဲ့ထွက်နေစဉ်ကာလာတွေမှာတမတော်ကနေလွတ်တော်ထဲမှာ59ဆနဲ့တောင်အားမရသေးပဲနဲ့ဝန်ကြီးဌာနအစ်စ်နေမှာနိုင်ငံခြားရေးတော်ဆက်သူများကိုမပါဝေးဆိုတာကိုဆိုတင်သွင်းခဲ့တယ်နောက်တစ်ခုကတာလုံခေါ်ဖို့အများဆုံးခေါ်ဖို့ဆိုတဲ့အဆိုတင်နှုတ်ခဲ့တယ်ဒါလိုကြီးကြီးအပြည့်တမတော်ရဲ့ဘယ်လုံးမှမပြောင်းလဲတဲ့သဘောတရားကိုပြလိုက်ခြင်းလို့ဖြစ်တယ်တနည်းအားဖြင့်ချိန်ကြောက်တယ်လို့လည်းမြင်ပါတယ်ဒါကိုအစိုးရဝန်ကြီးပဲအားကိုးမနေပဲနဲ့ပြည်သူတရားလုံးကသတိရှိရှိနဲ့ကိုယ်နိုင်ငံနဲ့ပြည်သူတရားလုံးငြိမ်းချမ်းသာရေးကိုဟိုမတူကွဲပြားမှုတွေကိုလက်ခံနှလုံးသွင်းပြီးတော့ဆောင်ရွက်နိုင်ပါစေကြောင်းပြောကြလိုပါတယ
်ဟုတ်ကဲ့ဦးညွန်လာဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဥချင်းမြင့်ရှင်းနေပါတယ်အခုဥချင်းမြင့်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်တို့အခုလိုတရားခေတာတော့အင်တန်ဝမ်းနဲ့စရာကောင်းပါတယ်ဒါပေမဲ့ကျွန်တော်တို့ဓာရီကဟိုဒေါ်စုချင်းတဲ့နေရာမှာလဲကျွန်တော်တို့ကအရက်ကားပြောနေအရက်သုံးကားနဲ့ပြောရင်တော့ဟိုခင်ဗျားတို့ဆွဲတဲ့လောက်ကြီးလည်းမဟုတ်ပါဘူးစတင်အားလျော်ဆိုတော့ကျွန်တော်တို့မှလဲကျွန်တော်တို့တက်မှလဲအပြစ်ရှိပါတယ်လို့သူပြောခဲ့တဲ့သဘောလို့ကျွန်တော်ထင်ပါတယ်ခင်ဗျာဒါလည်းကျွန်တော်တို့အာဏာရှင်စနစ်တွေရဲ့ဟိုအာဏာရှင်စနစ်တွေကိုတိကျောက်ခဲ့တဲ့လူတွေရဲ့သူတို့ကိုထောက်ခံအားပေးတဲ့လူတွေဒီအတွက်ကိုကျွန်တော်တို့ပြည်တွင်းဟိုပြည်ထဲမှာဟိုလုပ်ချင်လို့လုပ်လို့မရဘူးဆိုတာကိုဟိုအတိပေးလိုက်လို့တတိပေးလိုက်တယ်လို့လည်းဖြစ်ပါတယ်ခင်ဗျအဲ့တော့ဒါလည်းကျွန်တော်တို့အစိုးရအကောင့်လို့ပြောမှာပါခင်ဗျအဲ့ဒီလိုဒီစီနဲ့အာဏာရှင်စနစ်နဲ့ဓာတ်ပြိုင်နေတဲ့အခါမှာဒီနေရာမှာကျွန်တော်တို့အာဏာရှင်သမားတွေစင်ငင်မှုကောင်းတယ်လို့ထင်ပါတယ်ခင်ဗျအတားပါပဲဆရာ
โอเคဦးချင်းမြင့်ဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်အမေရိကန်ပြည်တော်စုကကိုလာသိန်းဖြစ်ပါတယ်ကိုလာသိန်းသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျ
hello
โอเคกูลาเต้ซื้อนี่ลุยได้ครับ
โอเคครับตาเจซุติมาได้จนดีเตียวอุดิชื่อดอกก็เปล่ามั้ยဆိုလို့ရှိရင်တော့ဒီတွင်းมาบาเตียวอุดิมาซูมๆไม่ရှိလို့ဒီပြဿနာတွေဖြစ်လာတာဟောလေဒါအရင်ซูยาကြီးပဲပြစ်ပုံချလို့မရဘူးလေဒီซูยามาအချိန်နေအများကြီးရှိခဲ့တာပဲဒီကိစ္စတွေအကိုင်းတွေဖြည့်ရှင်းဖို့ဒါပေမဲ့ဒီซูยาပါတကူမှာပူပေါင်းဆောင်ရွက်မှုမလုပ်ခဲ့သလိုလုပ်ခဲ့မှုအပိုင်းမှာအများအားနည်းခဲ့သလိုရာအာသူတို့ကိုယ်တိုင်ကဒီလို တစ်ဖက်ကဆော့ဆွဲချက်တွေရှိခဲ့တဲ့ဒီအမုံတရားတွေပြတ်ပွားမှုတွေပေါ်မှာအတိတိယယောက်ဘာတစ်ခုမှပူပေါင်းဆောင်ရွက်ပြီးတော့လောက်ခဲ့တာမရှိဘူးမရှိတော့အခါကြတော့မှအခုလိုပုံမှန်ဖိမိယပြဿနာဖြစ်လာတာလေအခုလည်းထောက်ခံမှုဆိုတာတွေကထောက်ခံပွဲလုပ်တယ်ဆိုတာတွေကဒါဟိုသေးသေးချာချာဘာလို့ထောက်ခံနေတယ်လဲဆိုတာတော့သေချာကျွန်တော်တို့နားလည်ဖို့ဖြစ်နေတယ်လို့ထင်တယ်အခုဒီတရားဥပဒေစိုးမိုးမှုကိစ္စနဲ့ပတ်သက်လာတော့နောက်ပိုင်းလည်းဒီပြဿနာတွေကကျွန်တော်ထင်တယ်တရားမျှတမှုရှိဖြစ်ပေါ်လာနိုင်မဲ့အလားအလာမျိုးလုပ်နိုင်မဲ့အစိုးရရှိမှာမဟုတ်ဘူး။ဘာဖြစ်လို့လဲဆိုတော့ဒါတွေကအများပြောနေကြတဲ့2008အခြေခံဥပဒေကြောင့်လို့လည်းညှို့ထိုးနေပေမဲ့လည်းပဲ2008အခြေခံဥပဒေနဲ့အကျုံးမဝင်တဲ့လူဆိုတဲ့အမြင်အရပြောရဆိုတာလောက်အကန့်မဲ့ဟာတွေအများကြီးရှိတယ်။ဒါတွေတော့မလောက်ခဲ့ဘူးကွာ။
โอเค
ဒါကြောင့်မို့ဒီလိုစက်တနာတွေအများကြီးဖြစ်လာတာ
ပါโอเคဆိုတော့ကုလားဒီလောက်โอเคကုလားတဲ့ရဲ့အမြင်ကတော့ဟိုပြောမယ်ဆိုရင်အစိုးရအနေနဲ့လုံနိုင်ခိုင်နိုင်နဲ့ဟိုတချို့ခွင့်လန်းနေရှိပေမဲ့လည်းဟိုလုံသိမ်းသားလောက်မလုပ်ခဲ့ဘူးဆိုတော့ဟာကိုထောက်ပြသွားတယ်လို့ကျွန်တော်နားလဲပါတယ်နောက်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုသောတာရှင်တချို့စာတွေပေးထားတာရှိပါသေးတယ်စာတချို့တော့နန်းလောင်ဖတ်ပြပေးပါဦးခင်ဗ
ျပထမဆုံးတယောက်ကတော့ဟိမင်းခန်းဆိုတဲ့အကောင့်ပါရှင့်ဆယ်နှစ်ကိုဆယ်လနဲ့ပြန်လွတ်ပေးခဲ့တဲ့ပြည်တွင်တရားစီရင်ရေးဥပဒေကိုနိုင်ငံတကာကယုံကြည်အသိမှပြုပါမလားဆိုပြီးတော့ရေးပါတယ်။နောက်တဦးကတော့တင်စော်မြင့်ဆိုတဲ့သူပါ။အဖြစ်ရှိသူတွေကိုပြည်တွင်ဥပဒေနဲ့အရေးယူမယ်လို့ဒေါအောင်ဆန်းစုကြည်ကပြောပေမဲ့ဒီကိစ္စကတကယ့်တာဝန်ရှိသူကတက်မရော်ဆိုတော့တက်မရော်သားတွေကိုစစ်တရားရုံးကပဲကင်တွယ်မှာပါ။လက်ရှိဖွဲ့စည်းပုံအရပေါ့စစ်တရားရုံးကိုလည်းနိုင်ငံတကာကယုံကြည်မှာမဟုတ်ပါဘူးလို့ရေးပါတယ်ရှင်။နောက်တဦးကတော့မထွေးဆိုတဲ့သူပါ။နိုင်ငံတော်ငါလူအခွင့်အရေးချိုးဖောက်မှုတွေအတွက်တရားမျှတမှုနဲ့နိုင်ငံတကာဥပဒေတွေနဲ့အရေးယူဖို့လမ်းစာရှိလာတယ်လို့ဆိုနိုင်ပါတယ်တဲ့အချောင်းရင်ကအတိုင်းမင်ခန့်ရဲ့ဂတိစကားမှာတာဝန်ရှိသူတွေကိုပြည်တွင်ဥပဒေနဲ့အညီအရေးယူဖို့ဆိုတဲ့အချက်လုံးဝမဖြစ်နိုင်ပါဘူးတဲ့တစ်အချက်ကပြည်တွင်ဥပဒေဟာစစ်တပ်ခေါင်းဆောင်လူတစုအတွက်သာအကအကွယ်ပြုရန်အတွက်ပြောင်းလဲပြင်လဲနိုင်တဲ့စစ်တပ်စိတ်ကြိုက်ရေးဆွဲထားတဲ့ဥပဒေဖြစ်ခြင်းနဲ့၎င်းဥပဒေအောက်မှာမျှတမှုမရှိတဲ့တရားရေးစီမံရာဌာနဖြစ်နေခြင်းနဲ့နမနဲ့အချက်ကလူအခွင့်အရေးချိုးဖောက်ခံရသူများဟာစစ်တပ်မှတော်လကောင်းစစ်တပ်ရဲ့ဩဇာအာဏာအပြည့်အဝရရှိထားတဲ့အပေါင်းပါသူတို့ရဲ့လိင်နီးမျိုးစုံလိမ့်လဲလှဲ့ဖြားချီယာဖြောက်အခက်အခဲဖြစ်အောင်ပြုလုပ်ထားတဲ့အမှုမျိုးစုံကိုအနိုင်ကျင့်ခံထားရတဲ့အတွက်မျှတမှုရှိတဲ့နိုင်ငံတကာခုံရုံးကအရေးယူရန်အသင့်တော်ဆုံးပါဆိုပြီးရေးထားပါတယ်ရှင်
ဟုတ်ကဲ့နောက်ထပ်စာတချို့လည်းရှိပါသေးတယ်တခုမျိုးတစ်ကဥလာထွန်းရဲ့စာလည်းပါပါတယ်ဆိုတော့မရေးသင်တာကြောဖတ်ပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါကိုအောင်လင်းဝေးဥလာထွန်းဆိုရဲသောရရှင်ရေးလာတာကတော့ ICC ကအရေးယူပြစ်ပေးနိုင်တဲ့တရားရုံးမဟုတ်ဘူးလို့နားလည်ထားတာပါလူ့အခွင့်အရေးချိုးဖောက်မှုရှိရင်လူ့အခွင့်အရေးဥပဒေနဲ့အရေးယူနိုင်ပါတယ်ဆိုတဲ့ပြောကြားချက်က ICC ပြစ်မှုဆိုင်ရာတရားရုံးကအခုနောက်ဆုံးလူသားအပေါ်ကျူးလွန်မှုစစ်ရာဇဝတ်မှုတွေအတွက်အမှုတည်ဆောက်ရေးICC ရှေ့နေချုပ်စတင်စုံစမ်းဖော်ထုတ်နေတာကိုလက်ခံအသိမှတ်ပြုမဲ့သဘောလားသိချင်ပါတယ်ပြည်ရင်းဥပဒေနဲ့တရားစီရင်မယ်လို့ပြောတာတော့လုံးဝလက်မခံနိုင်ပါဘူးလို့ဆိုထားပါတယ်ဘာကြောင့်လဲဆိုရင်တော့ရှေ့နေဥက္ကဋ္ဌလောက်ကျန်တက်ဖြတ်မှုဟာအဓိကတရားခံပြေးနှစ်နှစ်ကျော်လွတ်နေတာနောက်တရားခံပြေးရဟန်းတစ်ပါးလဲလွတ်မြောက်နေသေးတယ်လို့အခုနောက်ဆုံးဗစ်တိုးရီးယားလေးအမှုကမောက်ကမတွေဖြစ်နေတာတွေကပြည်ရင်းတရားစီရင်ရေးအပေါ်မှာယုံကြည်ကိုးစားလက်ခံဖို့ခက်နေစေတာပါလူမျိုးစုတွေအတွက်တရားမျှတမှုဆိုတာကအဝေးကြီးပါလို့ပြောချင်ပါတယ်ဆိုပြီးတော့တကုံမျိုးသစ်ကသောရရှင်ဦးလာထွန်းရေးပါတယ်နောက်ထပ်သောရရှင်တယောက်ရေးတာကတော့အကိုခြေမျိုးလေးဆိုတဲ့သောရရှင်မှာသူကတရားမျှတမှုတစ်ခုလို့ဆိုတာထက်နိုင်ငံတော်အတိုင်းပင်ခံဒေါအောင်ဆန်းစုကြည်ရဲ့ဝန်ခံကတိပြုချက်ကမြမတက်မတော်ကိုကိုစားပြုနိုင်သလားဆိုတာကမေးခွန်းတစ်ခုဖြစ်ပေါ်လာစေခဲ့တာအမှန်ပါလေနိုင်ငံတော်အစိုးရရဲ့အာဏာကာကွယ်ရေးစစ်ဘက်ဆိုင်ရာအပေါ်ဘလောက်ထိလွှမ်းခြုံမှုရှိတယ်မရှိဘူးဆိုတဲ့အရာပေါ်မှာမူတည်ပါလိမ့်မယ်ဒါမှသာလျှင်တရားမျှတမှုညှိနှိုင်းဖို့မျှော်လင့်ချက်ဆိုတာတရေစတည်လာပါလိမ့်မယ်အခုပူပူနေရကာလာမလို့တရားမျှတမှုတစ်ခုပေါ်ပေါက်လာတယ်လို့ယူဆဖို့အချိန်စောနေပါသေးတယ်။ကျေးဇူးတင်ပါတယ် VOE လို့ဒီတော်ရရှင်ရေးလာပါတယ်ရှင
်။ဟုတ်ကဲ့တော်ရရှင်ရဲ့စာရီမှာတော့လက်ရှိအခြေအနေမှာတရားမျှတမှုရနိုင်ပါမလားဆိုတာကိုတန်နေရအမြင်တွေတွေ့ရပါတယ်။ဆိုတော့နောက်အခုကျွန်တော်ပင်နိုင်ဆွေးနွေးမဲ့ပုံကိုယ်တွေကိုပြန်ပြီးဆွေးနွေးစီချင်တာတခုတော့ဆက်စောကျွန်တော်တို့ဟိုအမေရိကန်ပြည်အောင်စုကကိုလာသိန်းဆွေးနွေးထားတဲ့အချက်တခုရှိပါတယ်။သူကတော့ဒီအစိုးရအနေနဲ့ဟို2008ခုနှစ်ဖွဲ့စည်းပုံအခြေအနေ ရောက်ကန့်သက်ချက်တွေရှိနေတယ်ဆိုရင်လည်းအစိုးရအနေနဲ့ဒီကြားထဲမှာလုံနိုင်ခိုင်နိုင်တဲ့ကိစ္စတွေရှိတယ်ဒါပေမဲ့လည်းတချို့ကိစ္စတွေကမလုတ်ခဲ့ဘူးဆိုပြီးသူကထောက်ပြသွားတာမျိုးတွေရှိပါတယ်ဆိုတော့ဆရာဦးသိန်းသိန်းအရင်ဆွေးနွေးပေးပါလားခင်ဗျကျွန်တော်တို့ဒီလက်တလုံးမှာလည်းဖွဲ့စည်းပုံပြင်ဖို့ဆိုချက်ချင်းလည်းငင်းမဖြစ်နိုင်သေးတော့ဒီကြားထဲမှာဟိုလုံနိုင်ခိုင်နိုင်လုတ်တင်ခိုင်တင်တာတွေဘာတွေများရှိလဲဆရာ
ဒီမထမဆုံးကတော့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နာတယ်ဖွဲ့စည်းပုံနဲ့ဘာမှမဆိုင်နေတယ်လေအဲ့တော့တကယ်တော့ဒီကြေညာတွေတက်လာခဲ့တဲ့အားကပထမဆုံးကုလသမဂ္ဂအဖွဲ့ကြီးကလာဘူးဒုစားတယ်ကြေညာတွေတက်တဲ့အခါမှာအချင်းချင်းတဲ့နေရာကိုတန်တမာတွေလွတ်လပ်တဲ့သတင်းသမားတွေအပကုန်ပေါ့ဗျာဒါတွေဝင်ဝင်မပြီးဘူးဟိုဖြစ်စင်မှာဒါကြီးကိုပိတ်ခံထားတယ်နောက်အကုန်ငင်းတယ်ပေါ့ဗျာဘာမှမရှိဘူးဘာမှမဟုတ်ပါဘူးဒါလုံးကြံတင်ရတာလို့ဆိုတယ်နောက်ကုလသမဂ္ဂချက်လက်စားဖို့ရေးမရှင်းလာတဲ့ခါကျလည်းအာအစိုးရကပြရတယ်ကနော်အဲ့ဒါလေဥပ္ပောင်းဆောင်မှုလုံးဝမရှိဘူးဥပ္ပောင်းမှုလုံးဝမရှိတော့အဲ့ဒီလိုအချက်နဲ့အခြေအနေမျိုးကဟိုကပင်ကမကင်းဖြစ်တော့တာပေါ့ဘာဖြစ်လို့ဝေမခံပါလိမ့်ပါသူတို့ခုခုဘုံကွယ်ထားတာရှိလို့ဖြစ်မှာပဲဆိုတဲ့အချက်အဲ့ဒီအချက်ကတော့ကျွန်တော်တင်နေမထောက်ကျေဖွယ်ကြည့်လို့ငိုတို့ကြရမလို့ပဲနဲ့အစိုးရအနေနဲ့ပေါ့ဗျာကိုဟာကုလသမဂ္ဂပေါ်နိုင်ငံတစ်ခုဖြစ်တော့နိုင်ငံမှာကျွန်တော်တို့ရဲ့ဒီအထွတ်ထိပ်ရဲ့ကုလသမဂ္ဂကဖွယ်ရဲ့ပေါ့ရဲ့ကိုဒီနပူပေါင်းဆောင်ရွက်တင်နေတယ်အဲ့ဒီလိုပူပေါင်းဆောင်မှုပြက်ကွက်ခဲ့တဲ့အတွေ့အဲ့ဒါကိုဆောင်ရွက်မှုရှိတဲ့အတွက်မိုက်ကစားပြတ်တပြီးလောင်ပြီးတော့အခုအချိန်ဒီရောက်တာလေလို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ဆရာဦးသင်တန်းကိုဆွေးနွေးပြတော့ကျေးဇူးပါဆိုတော့ကျွန်တော်အခုကိုယ်တိုင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံတွေကိုလည်းတစ်လှည့်ပြန်အလှည့်ပေးချင်ပါတယ်တူကတော့ကျွန်တော်တို့ကိုခိုင်ဆိုးအမေရိကန်ပြည်ထောင်စုကဖြစ်ပါတယ်ကိုခိုင်ဆိုးသဘောထားလဲလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအခုကဒီခိုးဝင်ပင်ကလေးတွေကိစ္စကတော့ဗျာဟော1942ကပါစပြည့်နေမြန်မာနိုင်ငံကနေပြီးသူတို့ကျူးကျော်ဝင်လာတဲ့ပုံတွေဖြစ်တယ်အဲ့ရောသူတို့ကနေမြေမရှိတော့နေမြေကိုနေပြီးလူတဲ့ပုံတွေဖြစ်တယ်အဲ့ရောအခုကဒီမြန်မာနိုင်ငံအစိုးရမှာကတော့အကုန်လုံးအကြည့်ကြီးနေတာပေါ့နော်အခုနေပြီးရခိုင်မလေးစစ်ပွဲတွေဖြစ်နေတယ်စစ်ပွဲတွေကလည်းတရက်ထက်တရက်တိုးလာတယ်နောက်ပြီးအခုကစခိုင်းစစ်ပွဲတွေဖြစ်လာတယ်အေအေကသိမ့်လာတာဟိုနှစ်ခဏစတဲ့တိုင်းနေပြီးရဟိုတင်းရသားတဲ့တက်ပွေးတွေဖြစ်တာပရင်တို့အရှင်တို့မှဖြစ်တာအဲ့လောက်ကြီးမကြည့်ကြဘူးဒီနေ့ခစ်လာတဲ့တက်ပွေးတွေကဟိုဗမာတားကလေးတို့တအားနာနေတယ်ဒီနေ့တော့စခန်းသိန်းဝေးတောင်ကျင်းနေတယ်အဲ့ကြောင့်ဘယ်လိုဖြစ်ရမလဲဆိုလို့ရှိရင်တော့ဒီနေ့အချိန်မှာဟိုဒီကလောက်ကိစ္စကိုကတော့ဟိုဗမာတစ်ခုတည်းနဲ့ဖြည့်ရှင်းလို့မရနိုင်ဘူးလို့တော့ကျွန်တော်သုံးသပ်မိတယ်ဗျာအဲ့ဒီကြောင့်တကယ်လို့ဆိုလို့ရှိရင်တော့ရခိုင်ကိုကိုပိုင်အောက်ဆော့ခွင့်ပေးလိုက်မယ်ဆိုလို့ရှိရင်တော့ဒီပြဿနာကတော့ညှိသွားမယ်လို့ကျွန်တော်သုံးသပ်မိတယ်။ဟုတ်ကဲ့ကျေးဇူးပါပဲ
။ဟုတ်ကဲ့ကုလသိန်းဆွေးနွေးရကျေးဇူးပါ။ဆိုတော့ဟိုကျွန်တော်တို့ဒီဆွေးနွေးပွဲတွေကကျွန်တော်တက်နေပြဿနာကိုပြေလည်အောင်ကျွန်တော်တို့ဆွေးနွေးဖို့ရည်ရွယ်ထားတာဖြစ်တဲ့အတွက်ဟိုတချို့အသုံးအနှုန်းတွေကတော့ပို့ပြီးတော့ verify ဖြစ်စရာဖြစ်နိုင်တဲ့အသုံးအနှုန်းတွေတော့ကျွန်တော်တို့ကမသုံးဖို့လည်းမြစ်တာရက်ခံနေပါတယ်။နောက်ထပ်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝါဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူကတော့ထိုင်းနိုင်ငံကကိုတီးလည်မှုပါ။ကိုတီးလည်မှုသဘောထားလည်းဆွေးနွေးလို့ရပါတယ်။
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့နော်အခုဒိတ်တရားရုံးမှာနော်တောင်စားစီစီတို့နဲ့သူတို့နော်ရှင်းလင်းဝယ်လုပ်ခဲ့တာနော်တရားဆွဲဆိုခဲ့တာပြောဆိုခဲ့တာရှင်းလင်းခဲ့တာတွေကတော့ကျွန်တော်အနေနဲ့ကတော့နော်တကယ်လူကြီးတွေနော်တရားရုံးတရားကြီးတွေဆုံးဖြတ်တဲ့အချိန်မှာဆိုရင်တော့ဒါထူးခြားချက်တစ်ခုရှိလိမ့်မယ်လို့ကျွန်တော်မြင်တယ်ဘာဖြစ်လဲဆိုတော့တောင်စားစီစီပြောဆိုနေတာတွေကနော်ရှင်းကြတဲ့တရားထိုင်ချမှုတွေရှိနေတယ်ခင်ဗျာနော်အဲ့ဒါကြောင့်မို့နိုင်ငံကခုံရုံးမှာတကယ်လို့နော်သူတို့အနေနဲ့နော်ဒေါ်သက်ကြီးနဲ့နိုင်သွားပြီဆိုရင်တော့ကျွန်တော်တို့တိုင်းလာလက်နက်ကင်ဖွဲ့ကြီးတိုင်းလာပြည်သူတွေကတော့ပို့ပြီးတော့နော်အဖိနှိတ်ခံရဖို့အလားလာရှိတယ်လို့ကျွန်တော်မြင်တယ်။ဘာဖြစ်လို့လဲဆိုရင်နော်အခုတမသုံးမှာနော်စစ်တပ်ကဘယ်လိုအမိန့်ထုတ်သားလဲဆိုတော့နော်လက်နက်ကင်ဖွဲ့ကြီးကိုပြည်ယုံမကဘူးတိုက်ယုံမကဘူးနော်နော်ရွာသားတွေကတွေ့ရအကုန်ပြစ်လို့ပြညာရတာရှိတယ်ခင်ဗျအဲ့ဒါကြောင့်မို့ကျွန်တော်တို့ကတိုင်းလားပြည်သူတွေအတွက်အများကြီးစိုးရင်တာရှိနေတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကိုတီးလည်းမှုဆွေးနွေးရကျေးဇူးပါနောက်ထပ်ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုအီးမေးလ်ပို့ထားရလည်းရှိပါသေးတယ်တယောက်ကတော့ကျွန်တော်အမေရိကန်ပြည်တော်စုကမောင်တန်တနာပါကိုရန်နိုင်ဖတ်ပြပေးပါခင်ဗျ
အမေစုဟာတာဝန်ယူမှုတာဝန်ခံမှုအပြည့်အဝရှိလို့ ICJ နိုင်ငံကတရားရုံးကိုတွားခဲ့တာပါပြီးတော့နိုင်ငံတော်ဝန်လူခွင့်ချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုပြည်ရင်းဥပဒေနဲ့အညီအရေးယူမယ်လို့ကတိပေးခဲ့တာဟာကဘာကအယုံစိုက်စောင့်ကြည့်နေတဲ့နိုင်ငံတကာတရားသူကြီးတွေရှေ့မှာပါမေစုကသူမလုံနိုင်တဲ့ကတိတစ်ခုကိုပေးခဲ့သလိုပေးခဲ့ပြီဆိုရင်လည်းအဲ့ဒီကတိတရားလုံးပြတ်တတ်တယ်ဆိုတာကျွန်တော်တို့ပြည်သူတွေအားလုံးအတိမို့ယုံမားတန်တရားမဖြစ်မိပါအခုဆိုရင်မြန်မာနိုင်ငံရဲ့လူခွင့်ပြည်ထနာဟာနိုင်ငံတကာတရားရုံးတွေဖြည့်ရှင်းရတဲ့အခြေအနေအထိရ ရောက်ရှိလာပြီဖြစ်တဲ့အတွက်အရင်တုန်းကလိုလူခွင့်ချိုးဖောက်မှုပြဿနာတွေကိုမမြင်ကိုရမှမှုစီရင်လို့မရတော့ပဲအများပြည်သူတွေသတင်းမီဒီယာသမားတွေရှေ့အမှုစီရင်ရတော့မှာဖြစ်ပါတယ်ဒီအတွက်စစ်ကောင်းဆောင်တွေထိန်းချုပ်ထားတဲ့ပြည်ထရေးနယ်စပ်ရေးနဲ့တရားစီရင်မှန်တိုင်းတွေကိုအစိုးရရဲ့ဓာတ်ရိုက်စီမံအုပ်ချုပ်မှုအောက်ရောက်လာနိုင်ပါတယ်အကြောင်းကတော့ကာကြုတ်ကိုယ်တိုင်ကအစိုးရအုပ်ချုပ်မှုအတိုင်းလိုက်နာသွားပါမယ်လို့မကြာခဏထုတ်ဖော်ပြောဆိုသွားလိုပါပဲနောက်ပြီးအစိုးရကသတင်းမီဒီယာလွတ်လပ်ခွင့်တွေကိုပုံမပေးလာနိုင်သလိုလူခွင့်ရေးစောင့်ကြည့်နေတဲ့အဖွဲ့တွေကိုလည်းလုံပိုင်ခွင့်တွေပိုတိုးပေးလာနိုင်တယ်လို့ယူဆမိပါတယ်။ဒါပြင်အစိုးရအနေနဲ့အရဖတ်လူမှုအဖွဲ့အစည်းတွေဖြင့်ကုလလူခွင့်ရေးအဖွဲ့အစည်းတွေနဲ့ပါပုံမဆောင်ရွက်လာနိုင်တာကြောင့်နိုင်ငံတကာဥပဒေနဲ့ပါအရေးယူမှုတွေရှိလာနိုင်တယ်လို့ယူဆမိပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒါကတော့အမေရိကန်ပြည်သူ့အမောင်းသဒ္ဒနာဖေးစာပါသူဆာမာတော့ဒီ ICJ အမှုရောက်လူခွင့်ရေးအခြေအနေတိုးတက်နေတဲ့မျှော်လင့်ချက်တစုံတရာတွေ့ရတယ်ဆိုတဲ့အမြင်မျိုးပြောထားတယ်လို့ဒီချိန်ထဲမှာပဲဟိုဒါတွေကိုအခုချိန်လောက်ကြီးမပြေနိုင်ဘူးဆိုလို့ရှိရင်တော့နောက်မှဒီတဲ့အချက်တဲတွေကြုံရနိုင်တဲ့အန္တရာယ်တချို့လည်းထောက်ပြပါတယ်ဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ကျွန်တော်အစီအစဉ်အားလည်းဟိုအချိန်သိမ့်မချန်တဲ့အတွက်ပြင်နိုင်ဆွေးနွေးမဲ့ပုံကိုယ်တွေကိုပြန်လှည့်ပေးချင်ပါတယ်ဆိုတော့အရင်ဆုံးဆရာဦးဝင်းလွင်ဆွေးနွေးပေးပါလားခင်ဗျာကျွန်တော်အခု ICJ ထိရောက်ခဲ့တဲ့အဖြစ်ကနေသင်ခန်းစာယူသင့်တာတွေလည်းကျွန်တော်ရှေ့မှာပြောသွားပြီဆိုတော့ရှေ့အနာဂတ်အတွက်ကိုဟိုဘာတွေများစောင့်ရန်ရှောင်ရန်ပေါ့လေဒီလိုအဖြစ်မျိုးတွေမကြုံရလေအောင်အဓိကလှုပ်တင်တာဘာတွေများဆရာအနေနဲ့ရှိရလို့ယူဆရခင်ဗျာ
ဟုတ်ပါတယ်ကျွန်တော်သင်္ကန်းစာယူဖို့အင်ပဒံအရေးကြီးပါတယ်သင်္ကန်းစာယူဖို့ဆိုတော့အခုကကျွန်တော်တင်ပြသလိုအင်ပဒံကိုသဘောထားကြည့်ခဲ့တဲ့မြန်မာလူမျိုးတွေကိုအစိတ်သင့်အောင်စနစ်တကျလုပ်ခဲ့တာလည်းရှိပါတယ်เนาะအဲ့လိုကျွန်တော်တို့ brain wash လုပ်ခဲ့တယ်မိုင်းတိုက်ခဲ့တယ်နောက်ပြီးတော့ကျွန်တော်တို့ဒီ1962ခုနှစ်နောက်ပိုင်းမှာကိုယ်တည်းမတူတဲ့ different ဆိုတာဟာအန်ဒီအီးတဖွဲ့မိမောင်းထိုးပြပြီးတော့အဲ့လိုလုပ်ခဲ့တဲ့အတွက်အများပြည်သူများမှာအချက်အလက်တွေကလွဲမှားမှုရှိနေတယ်။ဥပမာကျွန်တော်တို့တမိုင်းမှာပထဝီနိုင်ငံရေးမှာကြံကြည့်ရင်ကျွန်တော်တို့မြန်မာနိုင်ငံရဲ့မြေပုံဟာအာတမဏိပူရအယုဒ္ဓယာအထိရှိခဲ့တယ်။ဟိုဂျပန်ဘက်မှာကြံကြည့်မယ်ဆိုလဲဘင်္ဂလားဒေ့ရှ်ကချစ်တဂေါင်းနယ်ကိုနှစ်ပေါင်း100လောက်ဂျပန်မင်းများကသိမ်းပိုက်ခဲ့တာဒီရှိတယ်။တခါဒီဂျပန်မင်းများကလည်းပဲဘလောက်ထိသဘောထားကြီးလဲဆိုရင်သူတို့ဟာဗုဒ္ဓဘာသာဂျပန်မင်းများဖြစ်တော်လည်းပဲအစ္စလာမ်ဘွဲတွေရှိတယ်ကလီမာရှာအလီရှာဆိုပြီးတော့အဲ့လိုဘွဲတွေရှိခဲ့တယ်ရခိုင်ပြည်မြောက်ဦးနှမ်းတော်မှာဒင်းငါးတွေသွန်းလုတဲ့အခါမှာကျွန်တော်အာရဗီစာပေတွေအာရဗီစာပေကရိုးရိုးစာပေမဟုတ်ဘာသာရေးနဲ့ပတ်သက်တဲ့စာပေတွေကိုသွန်းလုပြီးတော့လုပ်ခဲ့တယ်ဆိုတော့အဲ့ဒီလိုမြမတဘာဝအစရှိနေတဲ့ဟာကိုကျွန်တော်တို့တခါတည်းလူတွေကိုလွဲမှားတော့ကျွန်တော်တို့အချက်အလက်တွေနဲ့လမ်းလွှဲရအောင်လုပ်ခဲ့တဲ့ဒီအစိတ်တက်နေတာတွေကိုကျွန်တော်တို့အစိတ်ပြန်ဖြေရမယ်တော့ဒါမျိုးကျွန်တော်တို့ကဘာ detoxify လုပ်ရမယ် antidote တရှာမယ်အဲ့ဒါပါလဲဆို peace education ပဲ
အချ
င်းကြမယ်လောလောဆယ်မဖြစ်နိုင်ပါဘူးသို့တော်လည်းပဲကျွန်တော်တို့စိတ်ရှိလက်ရှိနဲ့ကျွန်တော်ပြည်သူများကိုအသိပညာပြင့်တင်ပေးရင်အသိပညာညံ့မြေကတော့ရှိနေပြီဆိုလို့ရှိရင်ကျွန်တော်အန်ဒီအလုံးကိုဖယ်ရှားနိုင်မယ်လို့ထင်ပါတယ်ခင်ဗျာ
โอเคကျွန်တော်ဆွေးနွေးပွဲလက်ချိန်ရဒီမှာပြည့်သွားတဲ့အတွက်ပါဝင်ဆွေးနွေးပေးခဲ့တဲ့ဦးဝေးလွင်ဦးတိန်တန်းကိုကိုယ်တိုင်ပါဝင်ဆွေးနွေးတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့တောထရှင်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စနေနေ့ဒဲလီလိုက်စီစဉ်ကိုစီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုမနက်ဖြန်တနင်္ဂနွေနေ့မနက်ခင်းမှလည်းတလဲပြန်ပြီးထုတ်လွှင့်ပေးတာမှုစောင့်မျှော်နားဆင်နိုင်ကြပါတယ်အခုအစီအစဉ်ရဲ့အဆုံးသတ်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တလှည့်ပြောပြပေးပါအောင်ရှင
်မြောက်ကိုရီးယားနိုင်ငံကသူ့ရဲ့မဟာဗျူဟာမြောက်နျူကလ িয়ার ကာကွယ်ရေးအစီအစဉ်ဖြစ်တဲ့ဆိုဟေဂျိုရုလွှတ်တင်ရေးစခန်းကနေအလွန်အရေးကြီးတဲ့စမ်းသပ်မှုတစ်ခုပြုလုပ်ခဲ့တယ်လို့မြောက်ကိုရီးယားကဒီကနေ့ပြောပါတယ်။အမေရိကန်နဲ့နျူကလ িয়ার ဆွေးနွေးပွဲတွေဒီနှစ်ကုန်ပြန်ဆဖို့သူ့ဘက်ကပေးထားတဲ့တမတ်ရက်ကိုရောက်ဖို့သတင်းမလောက်လို့မှပဲမြောက်ကိုရီးယားကတတိပေးတဲ့အနေနဲ့အခုလိုစမ်းသပ်ခဲ့တာဖြစ်သလိုသူ့ရဲ့တာဝေးဖြစ်ဒုံးကျည်တွေနဲ့နျူကလ িয়ার စမ်းသပ်မှုတွေပြန်လုပ်မယ်လို့လည်းချိန်ချောက်ပြောဆိုထားပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်တွေကိုမနေ့တောက်ကြနေ့မှာနှစ်နိုင်ငံစလုံးကတည်ချစီကြေညာလိုက်ပါတယ်။အခုလိုနှစ်နိုင်ငံကုန်သွယ်ရေးသဘောတူညီချက်ကိုကြေညာလိုက်တဲ့အတွက်အမေရိကန်လက်သမားတွေအနေနဲ့အကျိုးရှိစေမှာဖြစ်ပြီးတော့ပိုကြီးတဲ့လေထွန်ဆက်တွေကိုဝယ်ယူနိုင်မှာဖြစ်တယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။တရုတ်အစိုးရနဲ့ကုန်သွယ်ရေးသဘောတူညီချက်ကအလွန်ကိုကောင်းမွန်တဲ့သဘောတူညီချက်ဖြစ်တယ်လို့လည်းအမေရိကန်သမ္မတထရမ့်ကသတင်းထောက်တွေကိုအင်ပြော်မှာပြောဆိုခဲ့တာပါ။ဗြိတိန်နိုင်ငံမှာနိုင်ငံရေးအရှုပ်ထွေးတွေ EU ကနေဗြိတိန်ခွဲတော်ရေးကိစ္စအဆုံးသတ်မဲ့အချိန်တမီလို့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကရွေးကောက်ပွဲအနိုင်ရမိန့်ခွန်းမှာမနေ့ကပြောဆိုသွားပါတယ်။ဒီကြလဟာ Conservative Party အနေနဲ့ထူးထူးခြားခြားအနိုင်ရလိုက်တဲ့ရွေးကောက်ပွဲဖြစ်တယ်လို့လည်းဝန်ကြီးချုပ် Johnson ကပြောပါတယ်။ ဟောင်ကောင်ကလူပြတဲ့နေရာတခုမှာလက်လုံဘုံတွေဆန်တက်ခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့တန်ရရှိသူလူ3ဦးကိုဒီကနေ့ဖမ်းဆီးလိုက်တယ်လို့ဟောင်ကောင်ရဲတပ်ကပြောပါတယ်သူတို့နဲ့အတူပောက်ကွဲရေးဓာတ်တို့ပစ္စည်းတွေကြီးကားအင်ဂျင်တွေနဲ့တန်ခွေကားမြန်တဲ့ဘုံတွေအပြင်အဝေးထင်းဂရိယာတွေကိုဖမ်းမိတယ်လို့ရဲတပ်ကပြောပါတယ်
တရင်ချင်းချုပ်ကိုနန်းလောင်ကပြောပြပေးသွားတာပါရှင်။စနေညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့ Vital Zunet ဖြစ်ပါတယ်ရှင်။ကျွန်မကဆုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်မနေ့ခင်း6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ်။တနင်္ဂနွေနေ့မနေ့ခင်းအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.